to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုဒ်ထူးနေ့ညဖက်9:30နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32နဲ့52တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောကအခုညပိုင်းအစီအစဉ်တွေတောင်းယူပြည့်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါညနေဆင်းရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ရှေ့လာတဲ့ထိပ်သီးတွေ့မဲ့စီစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ဂျီနီယာကပြောလိုက်ပါတယ်။မလေးရှားတက်ခန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရင်ဟာ၃နှစ်ကြာထောင်နှင်ချခံခဲ့ရပြီးနောက်ဘရင်လူငင်းချမ်းသာဝင်မိတ်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ထဲက KIA နယ်မြေထဲကိုအစိုးရတပ်ဖွဲ့ကစစ်အာတိုးချဲ့ချထားတဲ့အတွက်ထိုးစစ်တွေဆင်နွှဲလာနိုင်တယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီနေ့တရင်ငါငါနေမယ်ဘက်မှာလေရင်ပြန်နဲ့ဘုံတော်ချဲ့တဲ့အစိုးရတပ်ကပေါ့င
ါက KIA တပ်မှုဘုံမှုကြီးစော်ကွန်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ညီချင်းရဲ့အတွက်ဆန္ဒပြလို့အမှုဖွင့်အရေးယူခံရတဲ့သူတွေကိုအစိုးရဖက်ကဝင်ရောက်ဖြေရှင်းပေးဖို့အရေးယူခံရသူတွေတောင်းဆိုလိုက်တဲ့သတင်းဖန်စီခံ Riders သတင်းထောက်ကိစ္စဒီကနေ့တရားရုံးကြားနာမှုမှာကွဲလွဲချက်တွေထွက်လာတဲ့သတင်းတွေကိုလည်းမကြခင်ကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးတုံ့သက်ခြင်းနဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
နျူကလ িয়ার နဲ့စီစဉ်တွေကိုဖြတ်သိမ်းဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကအပြင်းထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ရဲ့ရှစ်လာတဲ့စင်ကူမှာထိပ်သီးတွေ့ဆုံမဲ့အစီအစဉ်ဖြစ်မဖြစ်စောင့်ကြည့်သွားမယ်ကြောင်းအမေရိကန်သမ္မတအင်ဂျီနီယာကပြောလိုက်ပါတယ်အမေရိကန်နေနဲ့တွေ့ဆုံမှုအသိရှိနေပြီးအစီအစဉ်တိုင်းဖြစ်လာမယ်ဆိုရင်အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ပြဖို့လည်းမျှော်လင့်ထားကြောင်းအင်ဂျီနီယာပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီကနေ့ပဲပြောခဲ့တာပါအမေရိကန်သမ္မတအင်ဂျီနီယာအချိန်နဲ့ဆွေးနွေးညင်နိုင်မှုပြင်ဆင်ထားပေမဲ့စီစဉ်ထားတဲ့အချိန်ဇွန်လ12ရက်နေ့မှာမတွေ့ပြရင်တော့မြောက်ကိုရီးယားပေါ်စီးပွားရေးအပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုတစ်ဖက်သက်ဖြစ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်ထိပ်သီးတွေ့ဆုံမဲ့စီစဉ်ကိုပြန်စဉ်းစားမယ်အကြောင်းလည်းမြောက်ကိုရီးယားဒုတိယနိုင်ငံချန်ရေးဝန်ကြီးကင်ဂျီကွန်ကပြောဆိုလိုက်တဲ့အတွက်တွေ့ဆုံမဲ့အလားအလာတွေမရေမရာဖြစ်နေရတာပါနျူကလ িয়ার ဖြစ်သိမ်းရင်မြောက်ကိုရီးယားကိုကြောင်ပိတ်တဲ့လုပ်ရည်မျိုးတွေလွတ်လာမယ်ဆိုရင်တွေ့ဆုံမှုစိတ်ဝင်စားမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီနေ့ကြီးညာနေပါဆိုရင်တောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားမချတဲ့ခင်တုန်းကတိုးတက်လာခဲ့တဲ့ဆက်ဆံရေးအခြေအနေကိုထိခိုက်စေမယ့်ကြီးညာချက်မျိုး24နာရီအတွင်းမြောက်ကိုရီးယားကဒုတိယအကြိမ်ထုတ်ပြန်လိုက်တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ပူးတွဲစီရေးလေ့ကျင့်မှုအစီအစဉ်ကိုအကြောင်းပြပြီးဒီနေ့စီစဉ်ထားတဲ့တောင်ကိုရီးယားနဲ့အစ်မြင့်ဆွေးနွေးပွဲကိုလည်းမြောက်ကိုရီးယားဘက်ကဖျက်သိမ်းနေတာပါ Max Standard လို့အမည်ပေးထားတဲ့စီရေးလေ့ကျင့်မှုဟာမြောက်ကိုရီးယားကိုကျူးကျော်ဖို့လေ့ကျင့်မှုဖြစ်တယ်လို့ရန်စတဲ့လို့ရဖြစ်ကြောင်းလည်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကပြောဆိုထားပါတယ်
အစ္စရေးနဲ့ဂါဇာနယ်ဇက်ကဆန္ဒပြသူတွေနဲ့အစ္စရေးတပ်ဖွဲ့တွေရုံးရင်းစံကတ်ဖြစ်မှုအတွင်းတည်ဆုံခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေကပထမအတော့အသုဘအခမ်းအနားကိုမနစ်အင်ကာနီကဂါဇာမှာပြုလုပ်တာမှာတော့ထောင်နဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေတက်ရောက်ခဲ့ပါတယ်။အစ္စရေးတပ်ဖွဲ့တွေရဲ့လို့ရက်ကစိုးဝါလှကြားကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားပါတယ်။အသုဘလိုက်ပါပို့ဆောင်ကြသူအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60သေဆုံး2,900ဒဏ်ရာရခဲ့မှုအတွက်အစ္စရေးကိုလက်စားချေဖို့လဲတောင်းဆိုကြပါတယ်။ဂါဇာတောင်ပိုင်းကအသုဘအခမ်းအနားတစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့သေဆုံးခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်ဇက်တစ်လျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့နောက်အစ္စရေးတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးအစ္စရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့ပြန်ပစ်ပါတယ်။ဒီခဲ့တဲ့တင်းနှင်းလာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံတွေဖွင့်တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားကျင်းပရာနေရာနဲ့ကီလိုမီတာ100လောက်အကွာမှာလှုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4,000လောက်ရှိခဲ့ပြီးမနေ့အင်ကာနီထုံးကတော့အဲ့ဒီလောက်မများပါဘူး။နေရာအတော်များများမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာချီရှိခဲ့ပါတယ်ရှင်။
စီရီးယားနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလနဲ့တက်ခတ်မှုတွင်ကလိုရင်းဒါရုလက်နက်အသုံးပြုခဲ့ပုံရကြောင်းစုံစမ်းသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ဒါရုလက်နက်ဒါစီရဲ့နိုင်ငံတကာအဖွဲ့ OPC ရူကပြောလိုက်ပါတယ်အစ်လေပြင်းနဲ့ဆရာကပ်ရဲ့မှာတက်ခတ်မှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစံတမ်းမှုတွေကျမ်းမာရေးလူသားတွေနဲ့မြင့်မြင့်တွေ့သူတွေကိုစုံစမ်းမေးမြန်းမှုတွေပေါ်အခြေခံပြုစုထားတဲ့ အစီရင်ခံစာကိုကူးကပ်ပြီး OPC တွေကဒီနေ့ပဲပြောလိုက်တာပါတက်ခတ်မှုဖြစ်ဖြစ်ချင်းအရေးပေါ်တွားရောက်ခဲ့ကြတဲ့စစ်ဘက်ဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအရသာလူနာတွေကအသက်ရှူရခက်ခဲတာအဝတ်အစားတွေမှာကလိုရင်းဓာတ်ရုပ်တက်အနံ့ရနေတာတွေပါဝင်ကလိုရင်းတန်းခွင့်နဲ့တက်ခတ်ခံရတဲ့လက္ခဏာတွေတွေ့ရှိရကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကတော့တဘုံနဲ့ထိချုံအနေမြေမှာဓာတ်ရုပ်လက်နဲ့တက်ခတ်ခဲ့မှုတွေစီးရီးယားသမ္မတဘာရှားအာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်ဖို့ထားပါတယ် OPC လူဖွဲ့နေတဲ့တက်ခတ်မှုမှာဓာတ်ရုပ်လက်နဲ့အသုံးပြုခြင်းရှိမရှိစုံစမ်းဖို့သာတာဝန်ရှိပြီးဘသူလက်ချက်ဖြစ်တယ်ဆိုတော့ကတော့စုံစမ်းမှုတာဝန်ပေးမထားပါဘူး2011ခုနှစ်မလကတည်းကစတင်ခဲ့တဲ့စီးရီးယားပြည်ရင်းစစ်တွင်ဓာတ်ရုပ်လက်တွေအသုံးပြုတက်ခတ်မှုတွေနဲ့ပတ်သက်လို့စီးရီးယားအစိုးရကအစဉ်တစိုက်ငြင်းဆန်ထားပါတယ
်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြီးအကဲတဲ့အဖြစ်အစိုးပြုထားတဲ့ဂျီနာဟက်စ်ဘက်ကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထောက်ခံမဲ၁၀မဲကန့်ကွက်မဲ၅မဲနဲ့မဲခွဲအတည်ပြုလိုက်ပါတယ် CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခန့်အပ်နိုင်ရေးနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်ဖို့ကိုတော့အထက်လွှတ်တော်မှဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိပါတယ်အထက်လွှတ်တော်မှ Republican တွေကအများစုဖြစ်မဲနှဲငယ်သာအသာရနေပြီမဲ့အတိုက်ခံ Democrat ကိုယ်စားလှယ်၅ယောက်ကထောက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါလက်ရှိ CIA ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားတဲ့ Hesper ကတော့တနင်္လာနေ့တုန်းကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်ထိတ်တန်းဒီမိုကရက်အမတ် Mark Warner ထံစာတစောင်ပေးပို့ခဲ့တာမှာအမေရိကန်ပြည်ထောင်စုကို2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအသုံးပြုခဲ့တဲ့ပြင်းထန်တဲ့စစ်ကြောရေးနှီးတွေကို CIA အနေနဲ့မသုံးသင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုခံရချိန်မှာသမ္မတအဖြစ်တာဝန်ယူထားတဲ့ George W. Bush လက်ထက်မှာစခဲ့တဲ့စစ်ကြောနှီးစနစ်မှာတော့အကြမ်းဖက်သမ္မတအဖြစ်တန်တရာရှိသူတွေကိုရေမှွန်အောင်လုပ်တဲ့နှီးအပါအဝင်ပြင်းထန်တဲ့စစ်ကြောရေးနှီးစနစ်တွေအသုံးပြုခဲ့တာပါဒီစစ်ကြောရေးနှီးကိုဆန့်ကျင်သူတွေကတော့ရေမှွန်အောင်လုပ်ပြီးစစ်ဆေးတာဟာညှဉ်းပန်းတဲ့လုပ်ရအဖြစ်ကန့်ကွက်ထားပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတိုက်ခတ်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်နဲ့ချက်ခံခဲ့ရပြီးနောက်ဘီရင်ရဲ့လူငင်းချမ်းသာဝင်အမေနဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတရားအတွက်စေကူသားမှုခံယူနေတဲ့ကွာလာလမ်ပေါ်ဆေးရုံကနေဒီနေ့ထွက်လာချိန်မှာတော့ရန်နဲ့ချီရဲ့ထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်ချင်းပါခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြေချစားမှုရှုပ်တော်ပုံနေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာဂျယ်ရိုက်ဆန်နဲ့နှစ်ပေါင်း60ကြာတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့ Brexit National ညွန်မောင်းဆွေးရောက်ကိုသူပူးပေါင်းပါဝင်တဲ့ Alliance of Hope အတိုက်ခံမဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါ။ဒီမိုကရေစီနဲ့လွတ်မြောက်ရေးယက်တိချက်တွေနဲ့ဘာသာလူမျိုးမခွဲခြားပဲယက်တိခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုခဲ့ပါတယ်။တိုက်ခိုက်ခံဆောင်အန်ဝါ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့မဟာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲညွန်ယူကောက်ဘွယ်မှာညွန်မောင်းဘွယ်ကအနိုင်ရသွားခဲ့တာပါမဟာတီယာဘွယ်မှာခွင့်လွှတ်ချက်အန်ဝါကပြောဆိုထားပေမဲ့တချို့ပြန်ဝင်ရေးချုပ်ဖြစ်လာတဲ့မဟာတီယာရဲ့အစိုးရထဲမှာပါဝင်မှုအစီအစဉ်မရှိကြောင်းလည်းပြောဆိုထားပါတယ်ကမ္ဘာမှာအသက်ကြီးဆုံးယူကောက်ခံဆောင်တူဖြစ်လာတဲ့အသက်90နှစ်အရွယ်မဟာတီယာကတော့အစိုးရဘွယ်ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှတ်ပြောင်းပေးဖို့ကတိပြုထားတာပါလက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူဝမ်အစစ်စာဝမ်အစမေကဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ
်အင်ဒိုနီးရှားနိုင်ငံဆူမတရာချွန်းကရဲစခန်းတစ်ခုဒီကနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်ရာအူးမြို့ကရဲစခန်းဂိတ်ရှိကိုလူ၅ဦးလိုက်လာတဲ့ဘင်ကားတစီမောင်းဝင်လာပြီးလူတွေကကားပေါ်ကခုံဆင်းပြီးရဲတွေကိုစာမူတိုင်းဓာတ်နဲ့စပြီးတိုက်ခိုက်ခဲ့တာပါရဲကပြစ်လို့အမျိုးသား၄ဦးသေဆုံးပြီးငါးဦးမြောက်အမျိုးသားကတော့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့ဖမ်းမိခဲ့ပါတယ်။ရဲစခန်းမှာလုပ်မဲ့အစီအစဉ်တစ်ခုအတွက်သတင်းယူဖို့ရောက်နေတဲ့သတင်းထောက်တဦးလည်းတန်ရာရပါတယ်။လွန်ခဲ့တဲ့နှစ်အတုံးကလည်းအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆာရာဘာရာမာကလေးငယ်တွေစေချောသက်တွေပါတဲ့မိသားစုတစ်ခုကအသေးကံဘုံခွဲတိုက်ခိုက်တာကြောင့်အနည်းဆုံး73ဦးသေဆုံး42ဦးတန်ရာရပါတယ်။ ဒီတိုက်ခိုက်မှုအပြီးနောက်တည့်မှာပဲဆာရာဘာရာမြို့မှာရဲဌာနချုပ်ကိုမိသားစုဝင်၅ဦးကအသေးခံပုံးခွဲတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးနဲ့အရဲသား၆ဦးစုစုပေါင်း၁၀ဦးဒဏ်ရာရခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ခလီဒါဇီယာကိုအာမခံနဲ့လွတ်ပြေးဖို့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2001ခုနှစ်ကနေ2006ခုနှစ်ထိဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ချိန်မှာမိဘမဲ့တွေအတွက်ရန်ပုံငွေတွေကဒေါ်လာ2သိန်းခွဲကိုအလွဲသုံးစားမှုနဲ့အပြစ်ရှိကြောင်းဖေဖော်ဝါရီလထဲမှာပဲတရားရုံးကဆုံးဖြတ်ထားပြီးဝန်ကြီးချုပ်ဟောင်းကိုထောင်နဲ့၅နှစ်စီရင်ချက်ချထားပါတယ်။တရားရုံးဆုံးဖြတ်ချက်အရအသက်82နှစ်အရွယ်တက်ကန်ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်ခလီဒါဇီယာဒီဇင်ဘာလနဲ့ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ွင့်ရှိမှာတော့မဟုတ်ပါဘူး။ညချိုဟောင်းရဲ့အကျိုးဆောင်ရှင်းနေတွေကတော့အမှုဟာနိုင်ငံရေးရွေးချယ်တွေပါဝင်နေကြောင်းပြစ်တင်ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလောက်ကျန်တပ်ဖြတ်ခံခဲ့ကြရတဲ့သမရဟောင်းတွေရဲ့သမီးတွေဖြစ်ကြတယ်လို့အာနာအပြန်လန်ရခဲ့ပူကြတဲ့ညချိုဟောင်းခါလီဒါဇီယာနဲ့လက်ရှိညချိုရှိတ်ဟာစီနာတို့ကြားအပြိုင်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လောကမှာတခြားလုံးလုံးလွှမ်းမိုးလာနေတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကျေးလက်ဒေသအခမြစ်တစ်ခုအတွင်းခုံမောင်းတဲ့ခီးတဲ့တင်ကတို့ရင်တစင်လေပြင်းတံကြောင့်တိတ်မောက်တာမှာလူ၁၀ယောက်ကနေ၄၀လောက်အထိပျောက်ဆုံးနေပြီးအသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဗုဒ္ဓဟူးနေ့မှာရှာဖွေနေကြပါတယ်။ဂိုရာဘာရီမြစ်အတွင်းမနေ့အင်္ဂါနေ့ညပိုင်းကတို့ရင်တိတ်မောက်တာမှာလူ၂၀လောက်ကတော့ရေကူးပြီးလွတ်မြောက်လာပြီးမဲ့တခြားသူတွေကပျောက်ဆုံးနေပါတယ်။ညပိုင်းမှာကတို့ရင်တိတ်မောက်တာကြောင့်ညမှောင်ပိုင်းလည်းဖြစ်ဆက်သွယ်ရေးကလည်းမကောင်းတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်။ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းနဲ့မသိငီထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြမတက်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မုံညင်းမြို့ဘက်မှာအစိုးရတပ်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ။
ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မိုးညင်းမြို့ဘက်မှာအစိုးရတပ်က KIA တပ်ရင်း9နေမီတဲကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မှမူဘုံမူကြီးဇော်ကွန်းက VOU ပြောပါတယ
်ဒီနေ့တပ်ရင်းက9နေမီဘက်မှာလေပြင်းနဲ့ဘုံသွားကျဲတဲ့အစိုးရတပ်ကပေါ့ငါကဟိုမိုးညင်းမြို့နယ်ဖြစ်မဲ့အခုကရာသီဥတုအခြေအနေကကောင်းနေတယ်
မြမတမတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်သွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစစ်ရေးအင်အားအပြောင်းအရွှေ့လုပ်နေတယ်လို့မိုးညင်းမြို့မှာဒီကနေ့စစ်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။မြကြီးနာကနေပြီးတော့ကျော်လိုင်စာဘက်ကိုသူတို့တင်ကားလေးစီးနဲ့စစ်ကားနဲ့စင်းပေါ့နော်အင်အားတိုးချက်ချတာရှိတယ်။ကျွန်တော်တို့မိုးညင်းမှာလေဒီကနေ့လေးနိုင်ခွဲနာမခါကအင်အားတရာလောက်ပူဓာနဲ့ဆင်းပြီးတော့မိုးညင်းမှာအင်အားတို့တာရှိတယ်အဲ့ဒီမိုးညင်းမှာတိုးတဲ့အင်အားကတော့မိုးညင်းမှာရှိမလားသို့မဟုတ်တနိုင်ဖက်တူတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရသေးဘူးသိကြတာတော့တဲ့အင်အားကတော့နေ့စဉ်နီးနီးတိုးတာအမြင်နေရတယ်ပေါ့နော
်မြောက်ပိုင်းစစ်တပ်တန်းချုပ်မှာမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအသစ်ဖြစ်လာတဲ့ဘုံမှုချုပ်ဒေသကျော်ရဲ့သတင်းစာရှင်းလင်းပွဲမေခွန်းနေအရာလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်းအစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဗိုလ်မှူးကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမုံရဲ့ဒေသရှင်တွေပွဲကလည်းအလုံးကြားမိမယ်ထင်တယ်။မပခတိုင်းမုံအတီပြောတဲ့စကားအရဆိုတော့ရာသီမိုးရာသီပဲဖြစ်ဖြစ်နေရာသီပဲဖြစ်ဖြစ်သူကပြစ်ရှင်းမဲ့ရှင်းမဲ့ဆိုတဲ့သဘောတည့်ရောက်တယ်လို့ရောကအဲ့လိုပဲနားလေတယ်လေ။အာကျွန်တော်တို့ကအကျိုးတစ်ခါချာထားနေရမှာရန်သူတွေဝင်လာတော့ခုခံဖို့အတွက်တော့အဆင်ပြေမို့အဲ့လိုတော့ရှိထားတယ်
။တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတရားစာတပေါ်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာတယ်လို့ဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ်
။ဟုတ်ပို့လည်းပြောရင်မုန်းကြီးရဲ့အရှိတော်မှာလည်းဟာတိတော်ရှိတယ်။ဒီတရားစာတရှိတယ်။မုန်းကြီးရဲ့နောက်ဘက်မှာဆိုလည်းဗျာ
ော့အင်းတော်ကြီးနဲ့ကျွန်တော်တို့ရွှေထွက်တယ်ကြောက်ထွက်တယ်အဲ့ဒါလိုပဲကျွန်တော်နမ်ချီနဲ့ရှိတယ်ဗျဒီမှာလဲကြောက်စင်းထွက်တယ်သူတို့အင်းမာမဲ့နေရာတွေမှန်ဗျတင်းသာတနေရာမှာပဲတိုက်ပွဲတွေဆိုဖြစ်ကြနေမယ်ဆိုတော့ဖြစ်ကြပါပဲဗျကျွန်တော်ထင်ပါတယ်အဲ့ဒီအခုလက်ရှိမပါကတိုင်းမှုကြောင်းလဲရေလက်ရှိစစ်အင်အားအလုံးကျုံဖြစ်တာနဲ့ဆိုတော့တိုက်ပွဲကတော့ရှောင်လို့ရမယ်မထင်ဘူးကျွန်တော်တို့ဖြစ်နေမယ်မြို့ပေါ်ရိုက်ခတ်မှုရှိမရှိပဲပေါ့အသေးစားတော့နေရွာလေးတွေကတော့နည်းနည်းစိုးရင်ရတယ်ဗျဟောတိုက်ပွဲပြင်းထန်လာနိုင်တယ်ဗျဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ကြောက်စည်းကွက်ပြတ်သွားတာကြောင့်ဒီမှာတော့ခိုးဆိုးလူရတဲ့ပြဿနာလေးတွေတော်တော်တိုးလာတယ်ဗျဥပဒေစိုးမိုးမှုမရှိဘူးပေါ့ဗျအဓိကတော့
မေလ15ရက်နေ့မနေ့ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမုံကုတ်ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်း KIA နဲ့ DNL တပ်တွေကငူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်တယ်လို့တနင်္လာနေ့ကလည်းမူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNL တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကြင်နဲ့ရှမ်းပြည်မြောက်ပိုင်းမှာစီရီတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ VOA မြန်မာပိုင်းကနေပို့ထုတ်နေတဲ့ဗက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြည်တွင်းစစ်ရက်စဲရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြမှုတွေမြန်မာနိုင်ငံမျိုးအတော်များများမှာပြုလုပ်လျက်ရှိရမှာဒီကနေ့ထိဆိုရင်တော့ဆန္ဒပြသူ45ဦးကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူထားပြီးဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုတက်ဆိုင်ရသေးတာအာဏာပိုင်တွေကအရေးယူနေတဲ့အပေါ်အယတ္တအစိုးရအနေနဲ့ဝင်ရောက်ဖြေရှင်းပေးသင့်ပြီလို့အမှုဖွင့်အရေးယူခံရသူတွေကပြောပါတယ်။အကြောင်းဆောင်ကတော့ VOA သတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ်။
ပြည်ရင်းစစ်ရဆိုင်မှုနဲ့ပိတ်မိနေတဲ့စစ်ဘေးဒုက္ခသည်ကိုအများဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒထုတ်ပေါ်တာတွေလုပ်ခဲ့ပါတယ်။အခုလမေလ5ရက်ကနေ15ရက်အတွင်းဆန္ဒထုတ်ပေါ်တာတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူတာ14မှုမှအမှုဖွင့်ခံထားသူ45ဦးတိရှိလာတာဖြစ်ပါတယ်။အခုလိုအကြမ်းမဖက်ပဲငြိမ်းချမ်းစွာဆန္ဒထုတ်ပေါ်သူတွေကိုအရေးယူတဲ့အပေါ်ရသားစိုးအနေနဲ့ဝင်ရောက်ဖြည့်ရှင်ပေးသင့်တယ်လို့ပုံမှန်19နဲ့အမှုဖွင့်ခံထားတဲ့ကြဗျာဆရာမောင်ဆောင်ခကအခုလိုပြောပါတယ
်55ရောက်လောက်ဒီတစ်ဖက်လောက်အပြင်မှာတရားစွဲခံနေရတဲ့ပတ်သက်ပြီးတော့ဒီလက်ရှိဒီခုနရသားအစိုးရအနေနဲ့အဲဒါတခုခုပေါ့နော်စီစဉ်ဆောင်ရွက်ပေးသင့်တယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့လူတွေအကုန်လုံးဟာဒီကိုကျိုးချီးပွားအတွက်မဟုတ်ဘူးနဲ့တကယ်ဒီဆိုတာကချင်ပြည်နယ်စစ်ပွဲရပ်တန့်ရေးနဲ့ဒီတပ်ပွဲအတွက်မှာပြိမိနေတဲ့ပြည်သူတွေဟိုဒီကုညီကြေကြေပေးရေးအတွက်သူတို့ရဲ့အဲသူတို့ရဲ့ဆန္ဒကိုထုတ်ပေါ်တာနောက်ကထုတ်ပေါ်နေမှာလဲအကြမ်းဖက်နည်းတစ်ခုမှမပါဘူးနဲ့ငြင်းငြင်းသာဆန္ဒထုတ်ပေါ်ပဲခြင်းဖြစ်တယ်အဲအဲ့ဒီအပေါ်မှာဒီဒီလောက်ဒီပေါ့နော်ဒီအများပြအေးအေးယူခံနေရခြင်းနဲ့ပတ်သက်ပြီးတော့အရသာဆွေးရနေတဲ့အနည်းနည်းဝင်ရောက်ပေါ့နော်ကံကြေဖြည့်ရှင်းဆောင်ရွက်တာမျိုးလုပ်ပေးစီခြင်းတာပါဗျာ
စစ်ပွဲတွေရပ်တန့်မှုငြင်းငြင်းအတွက်ဆက်ပြီးဆန္ဒထုတ်ဖို့မယ်ဆိုရင်ဆန္ဒထုတ်ဖို့တဲ့သူတွေကိုထပ်ပြီးဖမ်းဆီးထိန်းသိမ်းခံရနိုင်တယ်လို့မောင်ဆောင်ခါကဆက်ပြောပါတယ
်သူတွေတောင်းဆိုတဲ့ဒီအားလုံးကလည်းဒီကချင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲဥပမာအခြေခံနေတာကိုတွေ့တယ်ဆိုအဲ့ဒီအပေါ်မှာဒီတက်မတော်ပေါ့နော်အခုပြန်တက်မတော်လို့ကျွန်တော်တို့ပြောရမယ်အဲ့ဒီဘက်ကနည်းနည်းအကဲဆက်တယ်လို့ကျွန်တော်မြင်တယ်တကယ်လို့ဒါဒီငင်းငင်းနဲ့ပတ်သက်ပြီးထက်လို့မယ်ဆိုရင်လည်းအဲ့ဒီလုတဲ့လူတွေလည်းဒီလိုတနည်းနည်းနဲ့တော့ဆန္ဒပြဖန်ကြီးတာမျိုးထိန်းသိမ်းတာမျိုးတရားစွဲတာမျိုးမဖြစ်မနေခံရလိမ့်မယ်လို့ကျွန်တော်ထင်တယ
်ငင်းငင်းဆန္ဒထုတ်ပေါ်တဲ့တက်ကြလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကငိမ့်စုစီပုံမှန်19ပုံမှန်20ပြင်အသေးဖြတ်မှုပုံမှန်900စတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်အမှုဖွင့်ခံထားသူတွေမှာငင်းငင်းကြီးကပြရွတ်ဆိုသူတွေပါပါဝင်လာပါတယ်ငင်းငင်းကြီးအတွက်ဆန္ဒထုတ်ပေါ်တဲ့ကိစ္စကိုအနာပိုင်းစိုးရအနေနဲ့အတိမပြုတ်တင်ပြီးအခုလိုတရားစွဲဆိုတာတွေဟာအကြီးတန်းနဲ့လုပ်ရတခုလိုနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံးသက်ပါတယ်
တော်နိုင်ငံလုံးမှာအဖြစ်အခက်တွေရက်စဲပြီးတော့ရင်းချမ်းရေးအများဆုံးရဖို့အတွက်ပြည်သူလူထုတိုင်းမှာဒါတာဝန်ရှိတယ်လို့မြင်တယ်အဲ့ဒီတာဝန်ရှိမှုကိုအသိစိတ်တတ်ရှိရှိနဲ့ဆန္ဒထုတ်ဖော်တဲ့ပြည်သူလူထုအပေါ်မှာအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ပဲဖြစ်ဖြစ်ဥပဒေကြောင့်ရတရားစွဲဆိုပြီးတော့အမှုဖွင့်တယ်ဆိုတာကျွန်တော်အမြင်အဖြစ်တော့ကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်သူတို့ရဲ့ဆောင်ရွက်မှုတွေကိုဟို appreciateဖြစ်တဲ့နယ်လို့မြင်တယ်အဲ့ဒီလိုမဟုတ်ဖဲနဲ့ငင်းငင်းကြီးလူလာတဲ့သူတွေဆန္ဒထုတ်ဖော်တဲ့သူတွေကိုတည်ဆဲဥပဒေပုံတွေကနေပြီးတော့အခုဖွင့်မယ်တရားစွဲဆိုမယ်ဆိုရင်ဒါဟာအင်မတန်မှဟိုမျက်နှာပြက်စရာအကြီးတန်းလူရက်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ
်မေဆန်းနေ့ရက်နေ့ကတာမွေဝိုင်းမှာဆန္ဒထုတ်ဖော်တဲ့ငင်းငင်းတက်ကြွလှုပ်ရှားသူတွေဟာလူစုခွဲဖို့ပြင်ဆင်နေချိန်မှာရဲတပ်ဖွဲ့အပြင်အရဝတ်နဲ့လူတွေကဖမ်းဆီးထိုးချိတ်မှုတွေလည်းရှိခဲ့ပါတယ် ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲကျောက်အောင်ဝင်းကဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရဝတ်အသုံးပြုခြင်းမရှိဘူးလို့မနေ့ကပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာညှိဆိုထားပါတယ်။ဆန္ဒထုတ်ဖော်သူတွေဟာအာဏာပိုင်တွေကိုဆန္ဒထုတ်ဖော်ဖို့ခွင့်ပြုမိတ်တောင်းခံခဲ့ပေမဲ့အာဏာပိုင်တွေဘက်ကရင်ကြောကြက်တဲတာတွေပြည်သူအထိတ်တလန့်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်တွေနဲ့ဆန္ဒထုတ်ဖော်ခွင့်မပြုခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ငြိမ်းချမ်းရေးဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမှာ9မှု၊မန္တလေးတိုင်းမှာ3မှု၊ကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာ2မှုစီဖွင့်ထားတာဖြစ်ပါတယ်။တကြွလှုံ့ဆော်သူတွေကတော့စစ်ပွဲတွေရပ်ဖို့ငြိမ်းချမ်းရေးလှုံ့ဆော်မှုဆက်လက်ပြုလုပ်သွားမယ်လို့ဆိုပါတယ်။ငြိမ်းချမ်းရေးလုပ်ငန်းချင်းကိုဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်နေတဲ့အခု NLD ဆိုတာလက်ထက်မှာပဲနေဆက်တကြောမှာတိုင်းသားလက်နက်ကင်ယူနဲ့စီအီတိမာမှုတွေပုံများလာပါတယ်။ပင်လယ်နီလာကန်ကိုလည်းအခုဒီမေလာထဲမှာပြန်လည်စတင်နိုင်မှုကြီးမန်းထားပါတယ်။ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်ငင်းငင်းလုပ်ငန်းစဉ်တွေအတော်လေးအနှောက်အယှက်ဖြစ်လာတယ်လို့တစ်ဖက်မှာလည်းစစ်ပွဲရဲ့စည်တောင်းဆိုမှုတွေကလည်းအရှိန်မြင့်လာပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြသွားတော့ပါရှင်။ Riders တင်းထောင်တို့နဲ့အတူတင်စီရမိတဲ့ရဲတပ်ဖွဲ့ရဲ့လူဝဲမတန်တွေဘလို့ရခဲ့တယ်လဲဆိုတဲ့ကိစ္စနာပတ်သက်ပြီးဒီကနေ့တရားရုံးထွက်ချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလွဲချက်တွေဖြစ်လာပါတယ်။ဒီမတန်းတွေကိုတုတက်ကြနိုင်လင်းကသတင်းထောက်တွေကိုချိန်ဆပြီးပြခဲ့တာဖြစ်တာကြောင့်ဒါဟာထောင်ဖမ်းမှုဖြစ်တယ်ဆိုပြီးပြောနေကြပေမဲ့လို့ဒီကနေ့တရက်ခွင်မှာတော့တုတက်ကြနိုင်လင်းကသူ့ပေးတာမဟုတ်ဘူးဆိုပြီးညှင်းဆိုလိုက်တာပါ Writer သတင်းထောက်နှစ်ဦးရဲ့ဒီကနေ့တရက်ခွင်ကြားနာမှုတွေနဲ့ပတ်သက်လို့တွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာရိုက်တာသတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ကျက်နိုင်လင်းကိုဒီကနေ့ရုံးချိန်မှာဆင်မေးခဲ့တာဖြစ်ပါတယ်ရိုက်တာသတင်းသမားတွေကနိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆွဆွဲထားချက်ပေါ်ဒုတက်ကျက်နိုင်လင်းကညှင်းဆိုခဲ့တယ်လို့ရိုက်တာသတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တစ်နှစ်ပြည့်တန်ကြာခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖန်းစည်းခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မင်းရထောင်ချောက်စင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်စင်ဖမ်းနိုင်ဖို့ဒုတက်ကျက်နိုင်လင်းကိုရဲမှုချုပ်တင်ကူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှင်းဆန့်သွားခဲ့ပါတယ်။ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ကျက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပြက်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ်
။ဘာလို့လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်။အမှန်ငငယ်ဆောင်ရွက်ပေးနိုင်ဖို့လည်းကျွန်တော်တို့လိုချင်ပါတယ်။ကြည့်တဲ့အတိုင်းကျွန်တော်တို့အမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရအခုထောင်ထဲမှာလည်းကျွန်တော်တို့နှစ်တစ်ဝက်လောက်ရှိပါပြီ။ကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပတ်စင်ထောင်ဖမ်းနေဆိုတော့ကျွန်တော်ရှင်းရှင်းလေးလေးကိုကျွန်တော်တို့ညီနိုင်ပါတယ်။ဒါကိုနိုင်ငံတော်အဖြစ်ဒါကျွန်တော်တို့ပုံမှာလုံခြံရေးလိညာနေလို့ဆိုတော့ကျွန်တော်တို့
ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေကြားချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေကြားချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးဆက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလဲဒုတက်ချက်နိုင်လင်းဘက်ကညှင်းဆန်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတင်းခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတာဝန်ကျရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်းနေဥခင်မောင်စောကတော့
ရေမှုရုပ်တင်ကူကဘာခိုင်းလို့ဘာလုပ်ပြီလဲဆိုထွက်မယ်လို့ကျွန်တော်မြင်ဆောင်။ဆောက်ဆိုမနေ့ကဦးကပိတ်ပြီးတော့ရေကျုပ်ကပြောထားတာဟိုနောက်တဲ့တွေကြည့်ပါဦး။ဟိုကမဟုတ်ပါဘူးလို့ပြောထားတာ။ဒီကိုဒီလိုပဲပိတ်ခွင့်မယ်ဆိုတော့ကျွန်တော်ကြည့်ထားတာ။ဒါပေမဲ့အဲ့ပိတ်ထွက်တက်တဲ့အထဲမှာဦးပဲဒါဟိုကျွန်တော်တို့လိုချင်တဲ့ကိစ္စလေးတွေရလိုက်တယ်လို့ကျွန်တော်တို့ကလည်းယူဆတယ်ပေါ့
။တရားပြန်ရိုက်တာရှေ့နေတွေဘက်ကကိုအားလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်လင်းပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအားလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ပြလာတာရှိခဲ့ပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိဆောက်ချိန်မှာအမှုစစ်ရဲရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိလာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအရေးယူခံလိုက်ရတဲ့တက်ကြက်ကြီးခင်မောင်လင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံးချိန်တုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတရင်ဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။သူတာဝန်ကျခဲ့တဲ့အမှတ်၈လုံခြုံရေးရဲတပ်ရင်းက ီးခဲ့တဲ့ဧပြီ29ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရာတပ်ပန်ထုတ်ပယ်လိုက်ပြီးဖြစ်တာမို့တဲရင်ကနေထွက်ခွာသွားတာကြောင့်အခုအချိန်မှာဘယ်နေရာမှာနေထိုင်တယ်လဲဆိုတာမသိကြောင်းဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတတ်တည်အဖြစ်လုံနိုင်ခြင်းမရှိတော့ကြောင်းပေးပို့လာခဲ့ပါတယ်လက်ရှိမှာတော့အစိုးရရှိနေတဲ့ဘက်ကတက်ချက်ကြီးခင်မောင်းလင်းနေရာမှာအစားထိုးလူပြတတ်တည်တူအဖြစ်နေပြီးတော့ CID ဌာနကမှုခင်းကျွမ်းကျင်သူတူလာရောက်အစစ်ခံဖို့ဒီကနေ့ရုံးချင်းမှာတင်ပြခဲ့တာရှိပါတယ်ဒါကြောင့်လာမယ့်မေ21နဲ့22မှာနှစ်ရက်တာရုံးချင်းခေါ်ယူပြီးအဲ့ဒီနေပြီးတော့ကလာတဲ့မှုခင်းကျွမ်းကျင်သူတူကိုစတင်စင်မီမှာဖြစ်ပါတယ်လက်ရှိချိန်မှာတော့ဒီလာစစ်ခံမဲ့မှုခင်းကျွမ်းကျင်သူတဦးရဲ့ယာဒူးနဲ့နာမည်ကိုတော့မသိရသေးပါဘူးရှင်
။မမေခါတင်ပြသွားတာပါ။ခုတော့နိုင်ငံတကာဆောင်းပါးသဘုတ်ပြောတင်ပြပါောင်းမယ်။ဘယ်အရသေးတာမှာပဲဖြစ်ဖြစ်လူငယ်တွေဟာသူတို့နေထိုင်ရာပတ်ဝန်းကျင်မှာဘဝတွေပုံမတိုးတက်ကောင်းမအောင်လှုပ်ဆောင်နိုင်မဲ့အတွေးအခေါ်သစ်တွေရှိတတ်ကြပါရဲ့။ကျော်ရနိုင်ငံမြောက်ပိုင်းကဇတ်သာရီဒုက္ခသည်စခန်းမှာတိတ်မကြခင်ကပြုလုပ်တဲ့ပြပွဲတစ်ခုမှာတော့ဆယ်ကျော်သက်ဆီးရီးယားလူငယ်လေးတွေကသူတို့ကြံစည်တီထွင်ထားတဲ့ပစ္စည်းတချို့ကိုခင်းကျင်းပြသခဲ့ကြပြီးသူတို့နေထိုင်တဲ့ဒုက္ခသည်စခန်းကိုပုံမကောင်းမွန်တဲ့နေရာတစ်ခုဖြစ်အောင်ကြိုးစားနေပါတယ်။ဒီအကြောင်း George Boutique ပြပေါ်တဲ့သတင်းလောကမှာခင်ဖြူတွေကတင်ပြထားပါရရှင်
။ဒုက္ခသည်စခန်းထဲမှာနေထိုင်ရတဲ့ဘဝဆိုတာမလွယ်ကူပါဘူး။အစားအစာနဲ့ရေမလုံလောက်မှုကနေစွဲအင်နဲ့သွာလာရေးအစုံလိုအပ်ချက်မျိုးစုံရှိနေတာပါ။လူသားချင်းစာနာတဲ့အဖွဲ့တွေကတက်ဆွမ်းသမျှဝိုင်းဝန်းကူညီကြပေမဲ့လည်းလူဝက်ချက်တွေကိုပြည့်မိတယ်ဆိုတာတော့မရှိပါဘူး Prahita အဖွဲ့ The One Foundation ကတော့ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF နဲ့လက်တွဲပြီးဂျော်ဒန်နိုင်ငံအထွေထွေဒုက္ခသည်စခန်းတွေကလူငယ်တွေကိုစုဦးတီထွင်လှူဆောင်တာအပါအဝင်အတတ်ပညာအမျိုးမျိုးသင်ကြားပြသပေးတဲ့သင်တန်းတွေကိုလုပ်ပေးပါတယ်ကိုယ့်ပတ်ဝန်းကျင်ကိုလေ့လာပြီးတော့ဘာလိုအပ်ချက်တွေရှိနေတယ်ဘယ်လိုဖြည့်ရှင်းနိုင်တယ်ဆိုတဲ့နည်းလမ်းတွေရှာပြီးအဲဒီကနေမှဈေးကွက်ထဲအထိတင်ပို့ရောင်းချနိုင်တဲ့ကုန်ပစ္စည်းတွေဖန်တီးနိုင်တဲ့အထိဖြစ်လာအောင်ကြိုးစားဖို့ကျောင်းသားတွေကိုတိုက်တွန်းတယ်လို့ UNICEF အဖွဲ့ကစက်သစ်တီထွင်မှုဆိုင်ရာကျွမ်းကျင်ပညာရှင် Robin Liu ကပြောပါတယ်
So for example they go into the community and they say well there's not enough
light. ဘာမှဆိုပါစို့လူမှုအတိုင်းဝိုင်းနဲ့သူတို့ရောက်သွားတဲ့အခါပြက်စင်မီမလုံလောက်တာကိုသိမယ်။အဲ့ဒီအခါတက်ခွဲခန်းကိုလာပြီးတော့ဒီကကူညီပေးနေသူတွေနဲ့အတူမိရနိုင်မယ့်နေလန်းကိုရှာပြင်းလူရစီပြန်သွားပြီးတော့အဲ့ဒီမိကိုစမ်းသက်လူတွေကသူတို့ကိုအဆိုးအကောင်အကြံပြုချက်တွေပေးအဲ့ဒါတွေနဲ့နောက်တစ်ဆင့်ပို့ကောင်းအောင်လုပ်ဆိုတာမျိုးပ
ါဒီလိုနီးတယ်ပဲဈေးသက်သာပြီး300လွယ်ကူတဲ့မိရေကိုအသက်15နှစ်အရွယ်ဒုက္ခသည်ဒီနာအက်စကာကဖန်တီးခဲ့ပါတယ
်
ညနေ9နာရီကနေပဲမနေ့3နာရီထိလျှက်စင်မီမရပါဘူးဒါမဲ့လဲကျောင်းသားတွေစာကြည့်ဖို့ဆိုရင်မိကလိုပါတယ်မွေးကင်းစာကလေးမိခင်တွေအတွက်လဲသူတို့ကလေးငယ်တွေကိုပြုစုစောင့်ရှောက်ဖို့ဆိုရင်မိကလိုတာပါအခုတီထွင်လိုက်တဲ့မီးအိမ်ကတော့ဈေးလဲတက်တာပါလေရှင
်။ဗိတ်တက်ကလတ်တိုင်း300တဲ့ Softened Hub ကတော့သူ့အတွက်သွာလာရတာပုံမလွယ်ကူစေမဲ့လျှက်စစ်တဲ့အားသုံးစပိန်ကိုတီထွင်ခဲ့ပါဗျ။ကြုံတွေ့ရတဲ့စိတ်ခေါ်မှုတွေကိုတော့ Hub ကအခုလိုပြန်ပြီးပြဝေပါဗျ။
تواصلت مع شخص عنده خبره بالاحداد حداد
فبي سيا တူးစီကအခုညီယူခဲ့ပါတယ်။နှစ်ဘိန်းတက်ကလတ်တိုင်းကနေအမြင့်နေရာတွေကိုပါတက်နိုင်သွားနိုင်တဲ့သုံးဘိန်းဖြစ်အောင်ကျွန်တော်လှုပ်ချင်တဲ့ပုံစံတစ်ခုသူ့ကိုရှင်းပြပါတယ
်အခုလိုတီထွင်မှုတွေကနေဂျော်ဒန်နိုင်ငံအတွင်းတခြားဒုက္ခသည်စခန်းတွေမှာပါဒီလိုဖန်တီးမှုတွေဖြစ်လာဖို့မျှော်လင့်ရပြီးတော့အခုလှုပ်ဆောင်ချက်ကတော့အဲ့ဒါလိုဖြစ်လာဖို့အတွက်အစပြုလုပ်ငန်းစဉ်ဖြစ်တယ်လို့ UNICEF အဖွဲ့ကိုယ်စားလှယ် Robert Jenkins ကပြောပါတယ
် There's enormous potential to scale up and absolutely we are in need of additional
ကျိုးချက်လုပ်နိုင်မယ့်အလားအလာတွေအများကြီးရှိတယ်လို့ကျွန်တော်တို့ထင်ပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြည်ကြဲပြင်းပြန်လှုပ်သွားနိုင်ဖို့အတွက်နောက်ထပ်ငွေကြေးရမုံငွေလည်းလိုအပ်ပါတယ်လူမှုတိုင်းဝန်အားလုံးကလူငယ်တွေအားလုံးဒီလုပ်ငန်းစဉ်မှာပါဝင်ခွင့်ရပြီးတော့သူတို့ရဲ့စမ်းသစ်တဲ့တွေးခေါ်တွေကိုနောက်ဆုံးအသုံးချနိုင်မှာဖြစ်ပါတယ်
နည်းပညာသိမရှိလာတဲ့ဒုက္ခသည်စခန်းတွေအတွက်အခုလိုသင်တန်းတွေအပြင်ဆက်ချုပ်တာနဲ့တခြားလက်မှုပညာသင်တန်းတွေလည်းရှိပါရဲ့ရှင်
။မခင်ဖြူရေးသင်ပြသွားတာပါရှင်။ဒေါက်တာရှင်များရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 0939382555 လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 242530နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုံနှင်းနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရုပ်ကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းရေးအားကစားသတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။နောက်ထပ်ကြားမယ့်ကဏ္ဍတစ်ခုမှာကတော့
ဒီမူးစုဘဲစုဦးရေလေးရဲ့ဘောဘဲခံစားခွင့်တောင်မှဟုတ်လေမားရိခမရမရကြတော့ပါဘူးသူတို့ကာဝယ်ပေးနေ
ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာလူအခွင့်ရေးရှင်နဲ့ဦးသိန်းတန်ဦးပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြမှာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပါမယ်အထွေထွေယောဂကိုဆရာဝန်တွေအနေနဲ့နိုင်ငံတကာအဆင့်မီစီချိုသွေးချိုယောဂကုလုံတွေကိုတရှိလက်တွေ့အသုံးချနိုင်စေဖို့အတွက် CCE BDM လို့ခေါ်တဲ့စီချိုသွေးချိုအတိမတ်ဖြူသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပါပြီလူလူနဲ့ကြမှာရဲ့အစီအစဉ်မှာဒေါက်တာတန်စောတင်ပြထားပါတယ်
တို့ရဲ့ယောဂဟာကုသခက်ခဲတဲ့ယောဂတစ်ခုဖြစ်ကနေတမလူတယောက်လိုတက်တန်းစီနေနိုင်အောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်။နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစီချိုသွေးချိုယောဂရှိပြီလို့သိသိချင်းဆန်ချိန်မီတဲ့စီချိုသွေးချိုကုသမှုနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုရရှိခဲ့မယ်ဆိုရင်တက်တန်းစီနေထိုင်သွားဖို့ဖြစ်နိုင်နေပါပြီ။မြန်မာနိုင်ငံအရေးရကစီချိုသွေးချိုဝေနာရှင်တွေဟာစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးတွေစီကိုရောက်မလာနိုင်ခင်မှာမိမိတို့ဒေသမှာရှိနေတဲ့အထွေထွေယောဂဦးဆရာဝန်တွေနဲ့အရင်ဆုံးထိတွေ့ကုသမှုခံယူကြရတာပါ။လူနာနဲ့ပထမဆုံးထိတွေ့ရတဲ့အထွေထွေယောဂကူဆရာဝန်တွေကိုစီချိုသွေးချိုနဲ့ပတ်သက်တဲ့နောက်ဆုံးမော်ကူထုံးတွေကိုအချိန်မီသိရှိအောင်တင်ကြားပြသပေးခြင်းဟာစီချိုသွေးချိုကြောင့်နောက်ဆက်တွဲဆွေးနွေးဖြစ်မှုနဲ့အသက်ဆုံးရှုံးမှုတွေကိုရှော့ချတဲ့နေရာမှာထိရောက်တဲ့အနေနဲ့တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံစီချိုသွေးချိုအသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးတင်ဆွေလက်ကပြောပါရစေ
။ကျွန်တော် CCEBDM ရဲ့အဓိကရွယ်ချက်ကတော့စီချိုသွေးချိုကုသရေးကိုလက်တွေ့ကုနေတဲ့ဆရာဝန်တွေပိုပြီးအစဉ်နှံမြင့်မြင့်စင်နမ်းမိမိကုနိုင်အောင်လို့ကျွန်တော်ကြည်ရတာဖြစ်တဲ့ကြောင့်စီချိုသွေးချိုကုသရေးမှာပုံပြီးစင်နမ်းမြင့်လာမယ်ပေါ့မြင့်လာမယ်ဆိုရင်စီချိုသွေးရောဂါရှိပြီးသားလူတွေကကုသမှုမှာစံနှုန်းတွေပိုကောင်းလာမှာအဲ့ဒါဆိုရင်သူတို့ရဲ့စီချိုကြောင့်ကြောက်ရွံ့ကောင်းတဲ့နောက်ဆက်တဲ့ရောဂါတွေဖြစ်ပေါင်းနှုန်းတာတွေညော့သွားမယ်အဲ့ဒါဆိုရင်တော့သူတို့တွေကစီချိုသွေးရောဂါရှင်ဖြစ်တော်ညာလဲတက်တန်းတွေကသူ့တက်တန်းတိုင်းလူတက်တန်းစီနေနိုင်မှာပေါ့အဲ့ဒါဖြစ်လာမယ်ပေါ့စီချိုရောဂါဖြစ်ပေါ်နှုန်းညော့ချသွားမလားဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကြီးနဲ့တိုက်ရိုက်ကြည့်တော့မဆိုင်ဘူး။တော့ဆိုရင်တက်ရောက်တဲ့ဆရာမများအနေနဲ့ကာဝေးကြီးနီလန်းတွေကိုလည်းသူတို့တိလာမယ်။တိလာတဲ့ချိန်ကသူတို့အဲ့ဒါပြန်ပြီးစင်ပွားနေတယ်။သူတို့တက်ဆိုင်ကရတ္တိသားမှာသူတို့ပြန်ပြီးပြောမယ်ဟောမယ်။ပဝန်ကြီးတွေပြောမယ်ဆိုရင်လည်းပဝန်ကြီးကသိပညာတွေဒီပြန်ပွားမှုများလာပြီးတော့လည်းစီချိုသွေးရောကောတနည်းတလန်းနဲ့တော့ဖြစ်ပွားနိုင်လို့ညွန့်နိုင်တော့ဒါပေမဲ့အဓိကဒီရွယ်ချက်ကတော့ကုသရေးမှာပုံမူကြီးကောင်းမွန်လာဖို့ကျွန်တော်ရည်ရွယ်ချက်ဖြစ်ပါတယ
်အထွေထွေယောဂကုဆရာဝန်တွေကို CCEBDM လို့ခေါ်တဲ့စီချိုသွေးချိုယောဂကုထုံးနဲ့ပတ်သက်တဲ့အသိမှတ်ပြုသင်တန်းတွေပြုလုပ်ပေးခြင်းဟာအိန္ဒိယနိုင်ငံမှာအောင်မြင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပါတယ် CCEBDM သင်တန်းတွေပြုလုပ်ပြီးစီချိုသွေးချိုယောဂကုသမှုအစဉ်တန်းကိုမြှင့်တင်နိုင်ခဲ့တဲ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ဟာမြန်မာနိုင်ငံမှာပြုလုပ်မဲ့ CCEBDM သင်တန်းတွေအတွက်ပူးပေါင်းကူညီဆောင်ရွက်ပေးလျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလက်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဗီတိုရီယာဆေးရုံမှာကျလေပွဲရတော့ကျွန်တော်မြန်မာနိုင်ငံဟော်မုန်းထုတ်မှုဆောင်များဖွဲ့နေမြန်မာနိုင်ငံစီယူသူယောဂတင်တို့ရဲ့ပူးပေါင်းပြီးတော့ဖွင့်လှစ်တဲ့certificate course on evidence based diabetes နော်အင်းမြန်မာဝဗမာပြည်ရဲ့ပထမဆုံးတင်ဒန်းကိုဖွင့်ပွဲခမ်းနားဖြစ်ပါတယ်အဲ့ဒီတင်ဒန်းကကျွန်တော်တို့ဆရာပြောတဲ့ဟော်မုန်းထုတ်မှုဆောင်များဖွဲ့ရဲ့ကျွန်တော်မြန်မာနိုင်ငံစီယူသူယောဂတင်ရဲ့ပူးပေါင်းပြီးတော့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ပေါ့ foundation ပေါ့ဒီကျွန်တော်ပူးပေါင်းပြီးဖွင့်တဲ့သင်တန်းဖြစ်ပါတယ်အဲ့တော့ပြည်သူ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ကနေပြီးတော့ foundation ကနေပြီးတော့သူတို့အိန္ဒိယတနေငံလုံးမှာသင်နေတဲ့ တည်ယုံညွန့်တန်းပေါ့တည်ယုံညွန့်တန်းကိုကျွန်တော်တို့ဗမာနိုင်ငံမှာတည်လျုံမဲ့တည်ယုံညွန့်အနေနဲ့ကျွန်တော်ပြန်ပြောင်းပြီးတော့ပေါ့ပြန်ပြောင်းပြီးကျွန်တော်တို့ဗမာနိုင်ငံကဆရာဝန်တွေအတွက်ကြီးရွယ်ပြီးတော့ဖွင့်တာဖြစ်ပါတယ
်တင်တဲ့တစ်ခုမှာဆရာဝန်ဥယျာဉ်20ဦးသာတက်မှတ်တင်ကြားပေးမှာဖြစ်ပြီးယခုစတင်ဖွင့်လှစ်ချိန်မှာဆန္ဒ3ခုနဲ့စတင်ဖွင့်လှစ်နိုင်ခဲ့တယ်လို့သိရပါတယ်ရန်ကုန်နဲ့မန္တလေးမှာသာမကမြန်မာနိုင်ငံရဲ့တခြားဒေသတွေမှာပါဆရာဝန်တွေစုပြီးတောက်ဆုခဲ့မယ်ဆိုရင်တွားရောက်တင်ကြားပေးဖို့စီစဉ်လျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလည်းကပြောပါတယ်
မြန်မာနိုင်ငံကြီးကြီးသေးသေးယောဂကုသရေးအစဉ်အမ်းကိုနိုင်ငံကစစ်တမ်းမီအောင်လို့ဂျိုးပန်းနဲ့ဂျိုးပန်းမှုတစ်ခုဖြစ်ပါတယ်အဲတော့ဒီနေ့တင်ကြားရေးစင်တာတက်ရန်ကုန်မှာစင်တာနှစ်ခုရှိပါတယ်တင်ကြားရေးစင်တာနှစ်အနေနဲ့ကျွန်တော်ဝစ်တူရီယာမှာကျွန်တော်လုပ်ပါမယ်စင်တာတက်အနေနဲ့ကျွန်တော်ဂရန်ဟန်တာစီယုံမှာလုပ်ပါမယ်အဲနောက်တစ်ပတ်ကြာရင်တော့ကျင်းကြီးဒီမန်လီမှာကျွန်တော်မန်လီချောင်းဝင်းတင်းတိုင်မှာကျွန်တော်မန်လီစင်တာ3အနေနဲ့ကျွန်တော်ဖွင့်ပါမယ်အဲတော့ကျွန်တော်တို့ကတင်နန်းသားများကိုတကယ်တအောင်လို့တင်ကြတာဖြစ်တဲ့ကြောင့်လို့ဆရာနဲ့အကြောင်းသားနဲ့ရင်းနှီးမိကျင်တာမိလို့ရအောင်ဟို small group တချင်နေတယ်ပဲတင်ပါမယ်။အာတဥစုမှာကျွန်တော်တို့ဆရာတယောက်အာတင်နန်းသားကအယောက်20ပဲကျွန်တော်20ပဲလက်ခံပါတယ်။ဒါအခုလျှောက်တင်နန်းလျှောက်တဲ့အချိန်မှာကျွန်တော်တို့ရွေးလိုက်တဲ့အချိန်မှာသူတင်နန်းရှောက်ထားပြီးတော့မရွေးရလို့ဆိုပြီးတော့မပါလို့ဆိုပြီးတော့အာနည်းမကျင်တဲ့လူတွေတည်းရှိပါတယ်ဒါပေမဲ့သူတို့လည်းကျွန်တော်တို့အမှုညွတ်မြေတားရက်ခံပါတယ်ကျွန်တော်တို့ဒါပြီးမကြခင်မှာပဲကျွန်တော်ဒုတိယ cycle ပေါ့ဒုတိယ batch ပေါ့တင်တန်းသာသူတို့လျှောက်ထားပြကြတယ်ဆိုတော့ကျွန်တော်စပြီးတော့ဖွင့်ပါမယ်အဲ့တော့ဒီတင်တန်းကိုကျွန်တော်တပီလုံးမှာရှိတဲ့အဲမြို့ကြီးတွေမှာသွားလို့ရတဲ့နေရာတွေမှာကျွန်တော်ဖွင့်ဖို့ကြီးရွယ်ပါတယ်ပေါ့အဲ့တော့အခုစင်တာ1အနေနဲ့စင်တာ2အနေနဲ့ရန်ကုန်နဲ့ရန်ကုန်မှာရှိပြီးတော့စင်တာ3မင်းလေးမှာဖွင့်တော့ကြလဲနောက် batch တွေကြရင်တော့ဆိုပါတော့တနေရာမှာတောင်ကုန်မှာဆိုပါတော့တောင်ကဆောင်ဝင်နေကျွန်တော်ရှိမှာအနည်းဆုံးတောင်ကုန်နဲ့ရွှေနီချုပ်ဆက်ပေါ့အဲဒီကဝင်းကြီးကကျွန်တော်ရှိမှာတက်ချင်တဲ့လူ18ယောက်20ရှိတယ်လို့ပြောရဲကျွန်တော်အဲ့မှာပါတင်နန်းထပ်ဖွင့်ပါမယ်။နောက်ပတင်ရဆရာကြီးကလည်းအဲ့လိုပဲကျွန်တော်ယောက်20ရှိတယ်ဆိုတော့ကျွန်တော်ရှိမှာတင်နန်းထပ်ဖွင့်ပါမယ်။ဆိုတော့ဒီတင်နန်းတွေကိုကျွန်တော်ဗမာပြည်ယူမှာရှိတဲ့အဲဆောင်ဝင်တွေကြည်ကြည်ပြင်းပြင်းနဲ့နှစ်နှစ်ဆက်ဆက်ကျွန်တော်တင်နန်းပို့ချပေးဖို့ကြိုးရင်းဖြစ်ပါတယ်။
မြန်မာနိုင်ငံအရရမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအသိမီတဲ့စီကျူသွေးကျူယောဂကုထုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDN လို့ခေါ်တဲ့စီကျူသွေးကျူယောဂအသိမှတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူတို့နဲ့ဂျမားရေကန္တာကိုနာဆင်ခဲ့ရတာပါရှင်ခရော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံမှာအရေးအပါဆုံးလူ့ရည်အများဆုံးဖြစ်တဲ့အလဲသမားလူရန်စာရဲ့ဘဝဟာလွတ်လပ်ရေးတိဖက်ခေတ်အဆက်ဆက်မှာဘလောက်ထိတိုးတက်ကောင်းမွန်လာခဲ့ပါသလဲလက်ရှိမှာရောလဲသမားတို့ဘဝအခြေအနေတိုးတက်ကောင်းမွန်ရေးအတွက်အစိုးရကဘာတွေဆောင်ရွက်ပေးနိုင်တယ်လဲဆိုတာလက်သိမ်းခံလဲသမားတို့ဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့လူခွင့်ရေးရှင်နဲ့ဦးသိန်းတောင်းနဲ့ဦးကျော်ဆန္ဒဆွေးနွေးသုံးသပ်ထားပါတယ
်ဦးသိန်းတောင်းခင်ဗျာဒီနေ့မြန်မာနိုင်ငံမှာလက်သမားတွေရဲ့ဘဝဟာလွတ်လပ်ရေးဒီဘက်နောက်ပိုင်းခေတ်တွေမှာရပ်ပူပြီးတိုးတက်လာတယ်လို့အကြံပြင်းသုံးသပ်လို့ရမှာခင်ဗျာ
အကြံပြင်းပြောမယ်ဆိုရင်တော့ဖြစ်တယ်ပေါ့နော်တကယ်တကယ်အသေးစိတ်တစ်ချက်စီပြောကြမယ်ဆိုရင်တော့တချို့ချက်တွေကလည်းသိမထူးခြားတာဘူးလို့လည်းကျွန်တော်ပြောရမှာ
ဆိုတော့လွတ်လပ်ရေးပြီးကြတဲ့အချိန်လာခဲ့တာပေါ့ဒါပေမဲ့မကြသေးခင်ခေတ်တွေကဆိုကြပါစို့နာအဝတာနာအဖာခေတ်တုန်းကအဲ့ဒီကကျွန်တော်BBC သတင်းထောက်အနေနဲ့ဗန္ဒာယေဝန်ကြီးတပါးကိုမေးခဲ့ဖူးပါတယ်ဒီမေးခွန်းကိုသူကပြောသွားတယ်အမနိုင်ငံလက်သမားတွေဟာသူတို့ခစ်ပေါ့လေအဲ့နာဝတာခစ်မှာလောက်ဘယ်တော့မှမချမ်းသာခဲ့ဘူးအခုခါမှာလက်သမားတွေအိမ်မှာရေခဲတစ်တာတွေ TV တွေနဲ့ဆူပြီးတော့သူကပြောသွားတာရှိပါတယ်အဲ့တော့တကယ်တိုးတက်ခဲ့ပါလားခင်ဗျာအဲ့ခါမမိရင်လည်းပြန်ပြောပါဦးတချို့အစိပ်ပိုင်းတွေကတော
့ဟိုမြို့ပြဒေသဒီတောင်တဲ့အခါကျတော့ဒီလေတွေဟိုပုံလီတွေကဝယ်ရတယ်ကြည့်တဲ့အခါကျတော့ဒီလောက်ရသွားတဲ့လက်သမားတွေကတော့သူ့လက်တွေရောက်ပြီးတော့ကြီးပွားခန်းတာသွားတွေရှိပါတယ်ဒါကအနည်းစုကအများစုကတော့လက်တွေအကုန်လုံးဟိုမကျုပ်သဘူးပေါ့ဗျာနောက်ကနားဖက်စစ်စိုးရတဲ့ကစပြီးတော့ဆရာဆရာတပုံထတဲ့အနေထားမျိုးတော့ရောက်အောင်ဆိုသူ့လက်တွေမရယာသိက္ခာတွေကညီကြီးရတဲ့အစိတ်ပိုင်းတချို့ရှိပါတယ်အဲဒါတွေကတော့ညီလေတယ်ဒါပေမဲ့အများစုကတော့ညီတွေလည်းညီတွေမရယာနဲ့လုတ်ခဲ့ရတာဘယ်ခင့်နဲ့မှမတူဘူးလို့ပြောတာ
လယ်ရီကိုမတရားသိမ်းငယ်ဆိုတော့အဲ့လိုလက်သိမ်းခံရတဲ့လက်သမားတွေဘက်ကတရားဥပဒေရပ်တည်ထားတာပေါ့ဘလောက်အခိုင်အမာမှာရှိပါသလဲအမှန်တကယ်ကတော့ဒီည
ီလေးဦးကြီးကိုရှိတယ်ဗျ1994ခုနှစ်ညီညီမနဲ့ညီသိမ်းဦးလေးပေါ့နော် Bail Acquisition Act ဆိုတာဒါကျွန်တော်တို့ကိုလိုနီခေတ်ကအင်္ဂလိပ်နေကြတမားကပြတ်ခန့်ထားရတာတရားအကျိုးပြီးဒါပေမဲ့အဲ့ဒီဥပဒေမှာလက်သမားအကျိုးရှိသွားတဲ့ပြတ်ခန့်တဲ့ပြတ်ခန့်ချက်တွေပါတယ်လက်သမားကိုမနစ်နာအောင်ညှိနှိုင်းပေးတဲ့အခါမှာလိုက်နိုင်မယ်နီးအခိုင်အမာပြတ်ခန့်ကြတာဒါ ဟိုမာသာလာဖြစ်နေရပေါ့ဗျာ60နှစ်နောက်ပိုင်းဒီမှာစစ်ဘုတ်ကြီးတွေတက်လာပြီးတော့ဟိုဒေသမဦးကြီးတွေရဲ့ရေတွေသိမ်းတဲ့ခါမှာလဲဘုံကကျွန်တော်လှည့်ပြီးတော့မကြည့်ဘူးဒီကိစ္စတွေဖဲ့သွင်းသွင်းရတာမကြည့်ဘူးတောက်လျှောက်တင်တိုက်ဆက်တိုက်2030အထိသိမ်းရတဲ့ဒေရီဟာလည်းတောက်ဆက်ကုသတွေမြေသိမ်းဥတွေကိုဘုံကလိုက်နာခြင်းမရှိသေးနဲ့ဟိုသိမ်းနေကြတာပါအဲ့တော့ဒေသမတွေကဥတွေရဲ့ကာကိုတော့ဘုံကနီးမရဘူးလို့ပဲကျွန်တော်ပြောရအောင်
အခုခင်မှာလည်းပဲလက်မည်အသိခံရတဲ့လက်သမားတွေရဲ့ပြဿနာမကြာခဏကြားနေရပါတယ်။ဥသိမ်းသောဟုကိုယ်တိုင်လည်းပဲဒီကိစ္စရဲ့အဲ့ဒီလက်သမားတွေပဲကလိုက်ပါဆောင်ရွက်ပေးနေတဲ့စီနေကြီးတူဖြစ်ပါတယ်။ဆိုတော့အခုခါမှာရောအဲ့ဒီဥပဒေအတိုင်းဒုတိယမအဲ့ဒီဥပဒေထက်ကောင်းတဲ့ပြဋ္ဌာန်းချက်ပြင်ဆင်ချက်တွေလုပ်ပြီးတော့လက်သမားတွေအသိခံမဲ့ကိစ္စကိုအခကွယ်ပေးတဲ့ဥပဒေရှိပါသလား
။မရှိပါဘူးခင်ဗျာ။ဟိုမဆာလာဖြစ်တုန်းကမှ6-63ခုနဲ့ကျောင်းဝင်လက်သမားခွင့်ရေးကာကွယ်စောင့်ရှောက်ပြီးဥပဒေဆိုပြီးတော့ပြန်ထလိုက်တာတွေရှိသေးတယ်အားလည်းဒီခေါ်တဲ့ဇနွားတွေဘူးဘူးဝရမကပ်ဘူးဆိုတာဒါအဆန်းတော့မဟုတ်ပါဘူးကွာကျွန်တော်တကယ်အုပ်ချက်တုံးတွေပုံမှန်60မှာပေးထားတဲ့အခွင့်အရေးကိုပြန်လောက်တာပေါ့နော်အဲ့ဒီအခွင့်အရေးလေးကိုပြန်လောက်တာအနည်းနဲ့ပဲရှိတာပါအဲဒါရတယ်အဲ့ဒီဟာကိုဖြတ်သိပြီးတော့ကမရာကြီးသိသိဆိုရတဲ့ထဲမှာကျတော့တောင်းပြေသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥတွေတခုပြန်ထမ်းလိုက်တော့အဲ့ဒီမူသားဥတွေကမပူးရှိတော့မရှိတဲ့အခါကျတော့အဲ့ဒီဒီမူစုဘဲစုဥတွေလေးရဲ့ကဘောပြေခံစားခွင့်တော်မှာဟိုလက်မားလေးခင်ဗျာမရကြတော့ပါဘူးသူတို့ကကွယ်ပေးတဲ့690နဲ့ဒီသိန်းကြီးတွေဆိုတော့ဘယ်သူမှမလိုက်နိုင်ဘူးအရေးလည်းမတက်ဘူးအဲဥသိမ်းစိတ်ခင်မှာလက်ကောင်းငါတောင်သူတွေရဲ့မိတွေကိုတိတ်တဲ့အခါမှာဒါဥပိုင်နဲ့ဒါဒီဝန်ပေါင်းနဲ့ပေါင်းပြီးတော့ဒါဒီယာရော်ကြီးတွေဟိုဒီကာလပေါင်းစင်းရေးပဲနဲ့ဆန်ထန်းဥတွေကြီးရှိပါရဲ့ဒါနဲ့အဲ့ဒါကြီးကိုဘေးချင်းအထင်းတို့အနိုင်ထက်လုခဲ့ကြတာ
အခုလဲသိမ့်နေဆိုရက်ကိစ္စမှာသိမ့်တဲ့လူတွေကဘယ်သူတွေလဲသူတို့ကိုလူဒန်းစားတရအနေနဲ့အလွှာတစ်ခုနဲ့စီရသတ်မှတ်ပြီးခြုံပြောလို့ရပါသလားသူတို့မဟုတ်ဘယ်လိုကြောင့်သိမ့်ရတယ်လဲဆိုတာနဲ့ရှင်းပြပါဦးဟုတ်တယ
်ကတော့ထောက်ပြ99တော့ကစတင်နေတယ်ဗျအဲ့ဗမာပြည်မှာဧကကို6000နဲ့1000နဲ့ချီပြီးတော့ဒီကုမ္ပဏီတွေပေးတာပေါ့နော်ကျွန်တော်နားလည်တော့ကတော့နေရာရင်းစနစ်ကိုဖြူဆောင်တဲ့နေရာမှာအစိုးရကုမ္ပဏီတွေကိုပါဝင်ပေးပြီးတော့လုပ်ကြပါဆိုပြီးတော့ပေးလိုက်တာကနေစပေါ်တာလို့ထင်တယ်ဒါပေမဲ့အဲ့ဒီလိုသူခိုင်းလိုက်တဲ့ကုမ္ပဏီကဘယ်မဆိုင်သေးနဲ့ဖြတ်ပေးတဲ့ညီတွေကိုတက်တော်တွေခုတ်ပြင်ရောင်းစားခဲ့ကြတာ우리အဲ့ဒါလူရန်စားတရပါပဲဒီခိုးနီခရိုရခရိုရောင်းစုံပေါ့ဗျာဗားတွေဥတော်တုတ်ပြီးတော့တို့ဒီညီတွေအများကြီးသိမေဒီယာတွေဥရောင်းစားထားတော့ဗမာပြည်မှာအရင်ရှိခဲ့တဲ့ဧက12တန်းအနေနဲ့ဒီတက်တန်းကျော်ကျော်ပေါ့နော်တိုင်တိုင်နဲ့လူတွေရှိခဲ့တဲ့တော့မှကျွန်တော်အတိအမတိနိုင်တဲ့သတင်းတွေကသိရပါတယ်အဲ့တော့အာနာရှိတဲ့လူနဲ့လက်တဲ့နဲ့ခရူဒီတွေသူတို့တကယ်တမ်းကြီးတွေဒါတွေကလူနန်းစားတရားနေနဲ့ပေါ်ပေါက်ပြီးတော့ဗမာပြည်ရဲ့ဒီစီအူးထောပတ်ဒီအကုန်လုံးကိုလေဝကြီးအုပ်ခဲ့ကြတာပ
ါတကယ်တော့လေယာဉ်မြေလုပ်ငန်းတွတ်တက်ဖွံ့ဖြိုးဖို့အတွက်ဆိုတာတော့အာလေယာဉ်မြေအရင်းရှင်စနစ်ပဲဆိုရပါစို့ကုမ္ပဏီကြီးတွေရဲ့လက်ထက်မှာထားမှပဲအဲ့လေယာဉ်မြေကိုစက်မှုလေယာဉ်ဖြစ်အောင် industrialization လုပ်တာတို့နိုင်ငံခြားကိုတင်ပို့ဖို့အတွက်ပို့ပြီးတော့အချင်းဟိုမြန်မာစီလာရော foreign export မြန်မာစီလာရောဖြစ်မယ်လို့မူအားဖြင့်တော့ကြားဟုပါတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့ဒီအတွက်တော့လုတ်တယ်လို့ထင်တာပဲသို့တော်လည်းပဲသူတို့ရဲ့အဓိကအားနည်းချက်ကစိမ့်တဲ့နေရာမှာထိုက်တန်တဲ့တန်အတန်းချင်းမပြေဝဲနိုင်သူတို့မျိုးအသိခံလက်သမားတွေရဲ့အကျိုးစီးပွားကိုလုံးဝမငဲ့ကွယ်ပယ်နိုင်လုပ်နေတယ်ဆိုတဲ့ဘောပေါ့
ဟုတ်တယ်ကအဲ့လိုဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာလည်းပဲပြည်သူတွေရတဲ့ကွဲထွက်တဲ့အယူအဆတွေရှိတယ်လူပဲသူရတာလည်း Joseph Stiglitz ဆိုသူတို့ဒီ globalization ကိုစတင်တဲ့ကျန်သူချင်တဲ့အုပ်စုတွေကကြာတော့သူတို့ကဒီဆေးအေကတုံးထုံပေါ်ကြအဲ့ဒါလေသမားတွေကိုသင်္ကန်းစုတွေ input ထည့်ပေးပြီးတော့မှထုတ်တာကောင်းတယ်ဗမာပြည်တို့နေရာမျိုးကကုမ္ပဏီတွေကိုဧကတွေအများကြီးပိုင်ဆိုင်ပြီးတော့လုပ်ခိုင်းလို့မရနိုင်ဘူးဆိုတော့အယူဆတစ်ခုလည်းရှိခဲ့တယ်သူကခုနဆရာဦးကျော်သံသာပြောသလိုပဲကျွန်တော်ထင်ပါတယ်ကုမ္ပဏီတွေပေးတဲ့ရည်ရွယ်ချက်ကတော့အဲ့ဒါဖြစ်တယ်နေရာရင်းစနစ်ကိုကုမ္ပဏီတို့တာဝန်ပေးပြီးတော့ထူထောင်ခိုင်းတယ်ပေါ့ဒါပေမဲ့ကုမ္ပဏီတွေကဟိုဒီတက်လေမဆိုင်သေးနဲ့အဲ့ဒါတွေငါးဆန်တွေတူတာတော့တဲ့ဒီပတ်တရားဂရန်ခံပြီးတော့တက်တော်တွေခုတ်ရောက်လာတာစတဲ့အလုပ်တွေလုပ်တဲ့အခါကျတော့ဒီမှာဘာမှမရဘဲနဲ့လေသမားတွေမြေဆုံးနေတာဟာလေကျွန်တော်တို့အဖတ်တင်ကြိုင်းတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဒီလိုလှုပ်လိုက်ခြင်းအဖြစ်အခုလောလောဆယ်မှာမြန်မာနိုင်ငံရဲ့ဆန်စပါးပြပတင်ပို့မှုပို့ပြီးတော့မြန်မာလာတယ်လို့စည်င်းကြရတွေကဖော်ပြနေပါတယ်ဒါကိုကြည့်ရင်တော့တစ်ဖက်ကတော့ဒါတိုင်းပြည်အတွက်ကောင်းတဲ့သဘောလို့တော့ပြောလို့ရမလားခင်ဗျာ
အဲ့ဒီသင်းရရကျွန်တော်တော့မယုံဘူးဗျ။အဲဒီကျွန်တော်ဗမာပြည်မှာခဏချိန်ဒီစင်းစရာဆိုတာဟိုယုံကြည်ကိုးစားနိုင်တဲ့ဟိုဟွာအချက်လက်တွေကိုမဟုတ်ဘူး။ဟိုသူတို့လူရင်းလူတွေမလို့လို့လုပ်တဲ့ဒီတိုင်းပြည်မှာရှိတဲ့စင်းစရာတွေကိုကျွန်တော်သဘောယူနေကျွန်တော် တသက်လုံးနဲ့ရင်းကြည့်ပြောရမယ်ကျွန်တော်မယုံကြည်နိုင်ပါဘူးကွာ
ဆန်စပါနိုင်ငံသားကိုတင်ပို့မှုတိုးတက်လာတယ်ဆိုတာသင်တောင်းမယုံဘူးဆိုတော့ဆရာကြီးအာမြန်မာနိုင်ငံရဲ့စပါးစည်းလက်သမားတွေရရှိရဲ့စပါးစည်းကရောဝေကြီးဖောင်းပွားမှုနှုတ်ငပါထက်တွေ့အောင်တော့အရင်တက်ပို့ပြီးတော့လက်သမားတွေဟာတန်ရတန်ကြီးပူရလာတယ်လို့တော့မပြောနိုင်ပါဘူးခင်ဗျာ
ဒီဒေယာမီဈေးနှုန်းရရလာတာတော့မှန်နေဗျာတိုင်းနဲ့ကုန်ကြတဲ့စရိတ်ပေါ့နော်ဒုက္ခတွေကလည်းကုန်ကြတဲ့အော်နောက်ကြည့်တဲ့နဲ့အဲနောက်ကကျွန်တော်တို့ဒီယူကောက်ဆိုင်ယူနှုတ်တဲ့အလုပ်သမားကစိတ်တွေဒါနဲ့တွေ့လို့ရှိတယ်ကျွန်တော်ဖြစ်နေလက်သမားတွေကဒီခရိတ်ကြောင့်ဖြစ်တာတဲ့ဒီဟာသမင်းမဝဘူးမကြည့်ဝါနိုင်တဲ့အတွက်အခုမျိုးကိုသိမက်မောတဲ့လူတွေကလည်းပြည်ကျန်တဲ့မလေးရှားပါပြီးတော့ရော်ဘာရင်းနဲ့တွားမယ်။နောက်ငါးပန်းသင်းမော်တွေလိုက်မယ်ဆိုပြီးတော့ဒီအင်အားလည်းအများကြီးလိုလာတဲ့နေရာပေါ့နော်။ဒီအဲ့ဒီနေရာမျိုးတွေကျွန်တော်ရောက်တယ်။ဟိုဈေးကမရဘူးမဟုတ်ဘူး။ inflation ကြောင့်မအရင်ထဲတော့ကျနိုင်တယ်။ဘာလို့ဆိုတော့ဘာသာလက်ခင်မှာတော့ကမ္ဘာစားပေါက်ဈေးရဲ့ဒီညင်းတဲ့လေးပေါ့ဗျာ။ကျွန်တော်တို့ကြားလို့ရတယ်ဆေးအနုံးတော့ကိုယ်ရဲ့အဲ့ဆိုရပြီးတဲ့အပြင်ဒေဗွန်မြို့ကလေးကိုလည်းပြည်နယ်နဲ့ကောက်ပြီးတော့ကုန်ပြီးဆုတ်ခွေအခြေအနေမျိုးရှိတော့ဒီလက်ခင်မှာတော့ဒီလွတ်လွတ်လပ်လပ်ဆိုက်လို့ရတယ်ကျောင်းချခွင့်လေးတွေလွတ်လပ်လာတဲ့ခါမှာတော့ဒုစုံတရားအကျိုးရှိလာတယ်လို့တော့ကျွန်တော်တို့ပြောရမယ်ခင်ဗျာ
။ပြသမားတွေအတွက်အရေးကြီးတဲ့ကိစ္စတွေကစိုက်ပျိုးစရိတ်ထုတ်ချီးတဲ့ကိစ္စအဲ့ကိစ္စကိုဘယ်လောက်လွယ်လွယ်ကူကူလက်သမားတွေလက်ထက်ကိုရောက်ပါသလဲလက်သမားတွေပြန်လဲပေးဆပ်ဖို့အတွက်ကရောဘယ်လောက်ထိအ short တင်းလောက်ထားသလဲဆိုတာလည်းပြောပြပါအောင်ခင်ဗျာ။
ကျွန်တော်ခင်ဗျာအဲ့ဒီမှာလည်းကြေကနာတွေတော်တော်ရှိတယ်။အသက်လုံးကျုံနေတဲ့အမတော်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြေကနာတက်ခဲ့တာပေါ့ဗျာ။ဖတ်ရမလားခစ်ကြရဲ။ဒီဘိုးလေးကြီးနေဝင်ခစ်ကြတော့ကျွန်တော်တို့မရတော့ပါပဲ။ဒီအမတော်ကြီးဆိုတာဘာမှမဟုတ်ဘူး။မရနဲ့ဝိုင်းကျုံစင်းနဲ့ဦးတော်လေးနဲ့ကျွန်တော်တို့အကုန်ယောရတဲ့ဘဝပေါ့နော်။ဒီသူတို့ခိုင်းလာတဲ့အကုန်လို့ကတော့သူ့တွေကြောပြန်ပြီ။ဒီတော့မှလည်းပဲလုံလောက်တဲ့အမတော်ကြီးတော့မရဘူးထင်တယ်။ဒီဦးသိန်းဆိုတဲ့ဆက်မတိုင်ငင်နေရနေပြီးတော့ဆစ်ဆွတဲ့ဆက်ကြရဲ။ဒီအာကြီးဆိုတဲ့လို့ပို့တယ်။ပင်အားစုတွေကိုဒီလေမိုင်းလေပေါ့လို့ဆိုတော့ပုံမှန်လေးကိုဒီအီကာပေါင်းခေါင်းနဲ့ချီပြီးတော့ချက်ပေးခဲ့တာအဲ့ဒီလူရဲ့ချက်တို့ထင်တယ်အစိုးရပေါ်မတော်မမပြည့်ရဲနဲ့ဒါကတော့ပေါင်းစည်းရေကပေါ်လာသေးတယ်ဒီနေပုံစံပါဆိုတော့နောက်ချက်ပြန်တန်ပြောက်သွားတာသူကတကယ်တမ်းကျသူကအဲ့လိုပိုးပေးနေလို့လိုက်လို့ပြီးတော့အခြေအနေကြကြသူ့ရင်ကြောင်းလေးကိုစိတ်ကူးမရှိတဲ့အခါကျတော့ဒီရဲ့ချက်တွေကောင်းတော့လည်းပဲလက်တွေ့ကျွန်တော်မှအကောင့်ဖယ်မပေါ်ပဲဖြစ်တော့အခုလေဒီကျွန်တော်လည်းလုံလောက်ပြန်မတော်ကြီးကြီးမရဘူးကျေးဇူးပါတယ်ထင်အကုန်လုံးမကြောက်ဘူးလို့ပြောတယ်
ဟုတ်ကဲ့ခုနဆရာပြောတဲ့အထက်မှာလက်တွေ့အကောင့်ထဲ foreign နေရာမှာအဲ့ဒါသိအရေးကြီးတဲ့ကိစ္စပါမူအားဖြင့်ဘလောက်ကောင်းကောင်းအဲ့ဒါဘာများအားနေချက်ရှိနေလဲဗျာမြန်မာနိုင်ငံမှာဘယ်ကိစ္စမှမဆိုမူမူတော့ကောင်းပါရဲ့လက်တွေ့ဖြစ်မလာဘူးဆိုတာဘာလုပ်ရမလဲလူတွေကိုလဲပြရမလားတနည်းအားဖြင့်ဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲအဲ့ဒါအ
ဲ့ဒေသမားတွေကသူ့လူ့ချင်မှာကိုပါတီးဝင်ပေါ့ဗျာဒါဒေသမားဆိုင်ရာကြီးပေါ့ဗျာဒါမျိုးကြီးဖွဲ့ပြီးဖွဲ့ဖေးရမယ်အဲ့ဒီအနေနဲ့သင်တကယ်လေလုတ်တဲ့လေဒီလေပိုင်းချင်းဒီလက်ထဲကိုဒီဒီသင်ပြီးတဲ့မတော်ကြီးတွေသင်အားစုအင်ပတ်တွေပေါ်ရရအောင်လုပ်ရမှာအဲဒါလေယာဉ်ပြဿနာတွေစီမံခန့်မှန်းဖို့ဒါကျွန်တော်တို့ NLD အစိုးရဆိုပြီးရှင်အထောက်အထက်ကမှာလေယာဉ်ပြဿနာကိုဖြေရှင်းမှုဆိုတော့ကြောင်းပေးခဲ့တာဒါတကယ်တမ်းကျတော့လုပ်နိုင်အဲခုနလေယာဉ်ဒီဖိစစ်တဲ့ကော်မတီတွေလေစစ်ကော်မတီတွေလေစီကော်မတီတွေလုပ်တည်နေအဲ့ဒီဟာတွေကဒေသမားဖြစ်တွေကိုကူစားပြုမှုကပါတီနဲ့အတော်များတယ်အခုကျွန်တော်တို့လူလူကျွတ်တက်ထက်မှာတောင်းမှာဒေသမားတွေကိုပြင်းပြချက်ပြည့်ကျွန်တော်တို့ကိုယ်သားတွေကမပြောနိုင်ဘူးအဲ့တော့နေရနေကြောင်းမသိတဲ့လူတွေအစိုးရဌာနကလူတွေကဒီမှာဝင်စီမံခံဝဲတဲ့အခါကျတော့ခုနကဒီ mix management ပေါ့စီမံခံလို့မမှန်တာတစ်ချက်လေသမားတွေဘောကတကယ်မသိတော့ဟိုတက်လုတ်ကြိုင်နေတဲ့လေသမားတွေမပါတဲ့ကိုယ်သားကြီးမျိုးနေတဲ့အခါမှာဘယ်လိုလားအဲ့ဒါတွေပေါ်လာတယ်လို့ပြောနေနေကြ
ဥကျစနာရမြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရပါခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်မှာဖအောင်းနေဆွနေမလဲစရနာဆင်ကြည့်အောင်ပ
ါဘရရှင်များရှင်ပြည်တွင်းစစ်ရေးဆွဲကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငြိမ်းချမ်းစွာစုဝေးကွင်းနဲ့စီတန်းလက်လက်ကွင်းဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတိအပြည့်မှုပုံမှန်90ရုပ်နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းညောပိတ်ဆို့မှာလူမှုကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကပြုစုပါရရှင်
။တိုက်ရိုက်လေလိုက်မှာပတ်ဝန်းကျင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့အားကစားကဏ္ဍအလဲပါအားကစားကလောင်ရှင်ကိုဝနာကိုနဲ့ဆက်သွယ်မေးမြန်းပြီးခုကြကြသိမ့်စီစဉ်တင်ဆက်ထားပါတယ်။
နောက်ကွေဒီနေ့ပရီးမီးယားလိရာသီကတော့ပြီးသွားပြီဆိုတော့တန်ဆင်းတဲ့အသင်းတွေလည်းဆင်းသွားပြီတက်တဲ့အသင်းတွေလည်းတက်လာဖို့ရှိနေတယ်ဟာချန်ပီယံလိဝင်တဲ့အသင်းတွေလည်းဝင်ပြီဆိုတော့အားလုံးချုပ်ပြီးတော့ပေါ့နော်ဒီနေ့ထူးခြားချက်လေးတွေဘာတွေများရှိမလဲကိုနောက်ကို
ဟုတ်ကဲ့ဗျာပရီးမီးယားလိတရားတွေပြီးဆုံးတော့ဒါဒီဆိုင်ကြီးမှတ်တမ်းတွေထူးခြားချက်ဆင်းနေတာကအများကြီးတော့ကြံနေစမြဲပေါ့နော်ဒါပေမဲ့ဒီနေ့ကတော့ပို့ပြီးတော့ကိုထူးခြားတဲ့ဆိုင်ကြီးတွေမှတ်တမ်းတွေအများကြီးရှိနေလို့ပြောလို့ရတယ်ဗျာဘာလို့လဲဆိုတော့ချန်ပီယံမန်စီးတီးကြောင့်ဗျာချန်ပီယံမန်စီးတီးကဒီနေ့မှာ1992ကနေစတဲ့ပရီးမီးယားလိနာမည်ပြောင်းပြီးနောက်ပိုင်းမှာပေါ့နော်ရက်ကော့ခုနှစ်ခုလောက်ကိုသူကချိုးဖျက်သွားတာကြာရက်ကော့တွေပြောရမယ်ဆိုတော့ပထမဆုံးအမှတ်ကစပြန်လို့ဆိုအမှတ်တရရသွားတယ်ကြာအမှတ်တရပြည့်သွားတော့ပရီးမီးယားလိတမိုင်းမှာပထမဆုံးတည်းနောက်တွင်းကိုမှလည်း169ရလာမှာ169ဆိုတာချက်စီးရ100နဲ့39နဲ့စံချိန်တင်တာကိုချိုးဖျက်သွားတာကြာနောက်ပြီးတော့နိုင်မွေးစတိုင်ဆိုင်ကြီးမှလည်းသူတို့က18ဝက်စတိုင်နိုင်တော့ဆိုတော့ဒါပရီးမီးယားလိတမိုင်းမှာပထမဆုံးတင်ဖြစ်တဲ့နောက်ကိုယ်ပါချက်ချက်ဒီနောက်ပြီးတော့အဝေးကွင်းနိုင်ပွဲအများဆုံးဆိုင်ကြီးနေပေါ့နော်အဝေးကွင်းသူတို့16ပွဲထိနိုင်တယ်ပေါ့နော်18ပွဲစတိုင်နိုင်ပွဲဆိုင်ကြီးဆိုတော့လည်းဒါပရီးမီးယားလိတမိုင်းမှာတစ်ခါမှကိုယ်မရှိခဲ့ဘူးရဲ့အတင်းပေါ့နော်ကို2003-2004ကအစင်းနဲ့အတင်းအားဒါချုံမမရှိဆိုင်ကြီးနဲ့ဒါရက်ကော့ဖြစ်ဘူးဒါတော့ဒါတခုပေါ့နော်ဒါပေမဲ့ကျွန်တော်အထင်ကတော့ဒီနှစ်မန်စီးတီးအသင်းရဲ့ပရီးမီးယားလိဂ်ပလာရတာရောတခြားဆိုင်ကြီးတွေရောအလုံးချုံချုံတုံးတက်ရမှာဆိုတော့ဒါပရီးမီးယားလိဂ်သမိုင်းမှာအကောင်းဆုံးအသင်းကိုပြောလို့ရတယ်ပေါ့နော
်ဆိုတော့ခုနမန်စီးတီးရဲ့အကောင်းဆုံးဟာလားအသင်းတစ်သင်းအနေနဲ့ဆန်ချိန်တင်တယ်လို့ပဲလီဗာပူးကလည်းပဲဆန်ချိန်တင်တာတွေရှိတယ်နော်ဒီချန်ပီယံစ်လိဂ်အပါအဝင်ပေါ့
ဟုတ်ကဲ့ဗျလီဗာပူးဆန်ချိန်တင်တာတန်တာတဲ့ဒီဟိုသူ့ရဲ့ကစားသမားဆာလက်ကဆန်ချိန်တင်သွားတာဆိုတော့ဘောင်းဆိုဆာလက်ကအပြင်မလေးမှာ32ခုတွင်တော့ဗောနော32ခုတွင်တဲ့ဆိုတာအပြင်မလေးတမိုင်းမှာဒါပထမဆုံးဗောနော်အရင်အပြင်မလေးမှာဆော်ရတိုကတော့ဒါ32ခုဒီတွင်ဘူးရဲ့ဒါမဲ့ဆာလက်ကတော့ဒါ32ခုဒီတွင်တဲ့ဆိုတာ1992ပြင်မလေးနာမည်ပြောင်းပြီးနောက်ပိုင်းမှာဒါပထမဆုံး32ခုဒီတွင်တဲ့ကစားသမားဖြစ်တော့မှတ်တမ်းဝင်တယ်ဆိုတော့ now you are PSA အကောင်းဆုံးကစားသမားစုရေးတခြားဘောလုံးသမားချင်းချင်းကနေစုချင်းချင်းနဲ့အကောင်းဆုံးကစားသမားစုရေးနောက်ဒီဘောလုံးကလောင်ချင်းတွေဗောနော်သူကြီးမင်းရဲ့အကောင်းဆုံးကစားသမားတွေလည်းတိမ့်လုံးပြီးတော့ရသွားတယ်ဗျာအဲ့တော့လီဗာပူးမသိနေနဲ့ဒီနှစ်မှာတိတ်ပြီးတော့ဆန်ချိန်နေမရှိဘူးဒီအောင်မြင်မှုမရဘူးချန်ပီယံလိဝင်ခွင့်တော့ရရပေါ့နော်ဒီချန်ပီယံမဖြစ်ပေမဲ့ဒါဒီဆာလက်တယောက်ချဲထွက်ကြတော့ဒါဒီနှစ်မှာပထမဆုံးလဲလီဗာပူးကိုလဆပြီးတော့ကြောင်းဖြစ်ပြီးတော့ကစားတဲ့မျက်ချစ်ပေမဲ့ပေါ့နော်ဒီပြီးခဲ့တဲ့3နှစ်စလုံးဒီစပါတိုက်စစ်မှုတွေကြီးကတော့ရှော့ဒါပရီးမီးယားလိဂ်ကိုသိနေရလာတဲ့ဒီမှတ်တမ်းကိုဒါဆာလက်ကလီဗာပူးကိုအမဇွန်ဆာရောက်ပြီးကျွန်မခြေပြလိုက်တာပေါ့နော်အဲ့တော့ဒီပါဘူးအတွက်အောင်မြင်မှုလို့ပြောလို့မရပါဘူးမြင်တာဆာလက်အတွက်ကတော့သူ့ရဲ့ဒီကစားသမားဘဝပတ်သက်တဲ့ရှောင်းမှာဒါအမြင့်ဆုံးစံချိန်အကောင်းဆုံးချိန်လို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကတန်းဆင်းသွားပြီနော်အသင်း၃သင်းတန်းဆင်းသွားပြီတော့ဒုတိယတန်းကတက်လာတဲ့အသင်းတွေရောအဲ့ဒီအကြောင်းလေးလည်းပြောပါဦး
ဟုတ်တယ်ဗျအခုပရီးမီးယားလိဂ်မှာတန်းဆင်းတဲ့၃သင်းကတော့ဒါဆန်စီရဲ့စတိုက်စီးတီးရဲ့ဝက်စ်ဘရဲ့ပေါ့နော်တကယ်တော့ဒါဒီအသင်းနေရတာအရင်တော့ပရီးမီးယားလိဂ်ထိပ်တန်းအသင်းတွေတော့တူတင်ကိုတင်ရှင်နိုင်ကစားပြီးတော့ထိပ်တန်းအသင်းတွေတော်တော်များတောက်ခရရတဲ့အသင်းတွေကဒါပေမဲ့ဒီနှစ်မှာတော့အဲဒီ၃သင်းရတာတန်းဆင်းသွားပြီပေါ့နော်အဲ့တော့လက်ရှိဒီပရီးမီးယားလိဂ်ကချန်ပီယံရှစ်ကတန်းတက်လာတာတော့ဒီဟူးပေါ့နော်ဟူးဘာဟန်တန်ကတော့ဒါချန်ပီယံရှစ်မှာချန်ပီယံဖြစ်ပြီးတော့တန်းတက်လာတယ်ဒုတိယနေရာဒီကာယစီဒီအသင်းရလဲတာတန်းတက်လာတယ်ဒါပေမဲ့ဒီအဆင့်3နဲ့6ကအသင်းကြီးကတော့ဒီနေ့ညမှာဆက်ပြီးကမ်းပါဆိုဖူအနဲ့ဒါဘီနဲ့ကတော့ဒါဘီကနိုင်သွားတယ်ပေါ့နော်နောက်တစ်ထင်းကမက်ဒဇောနဲ့အစတွန်ဗီလာနဲ့ပြပထမကြော့မှာတော့ဒါအစတွန်ဗီလာဝေးသွင်းမှာ1-0နိုင်တယ်ဒီနေ့ညမှာဒုတိယကြော့ကစားမယ်အဲ့တော့ပရီးမီးယားလိဂ်မှာတန်းတက်ဖို့တွေ့တာဝူဘာဟန်တန်နဲ့ကာယစီဒီနဲ့ကတော့တန်းတက်တော့ပြီလက်ကျန်တနေရာတွက်ကတော့ခုနကြော့ပြောခဲ့တဲ့အတင်းလေးတင်ရတာပလေးရောကစားပြီးတော့နောက်ဆုံးဖိုင်နယ်မှာနိုင်ရတဲ့တင်ရတာပရီးမီးယားလိဂ်တန်းတက်လာမှာဗျ
ဟုတ်ကဲ့ဆိုတော့ဒီအခုပရီးမီးယားလိဂ်တွေပြီးသွားတဲ့အချိန်ကြာရင်ကျွန်တော်တို့နောက်တစ်ပွဲပရိသတ်တွေမျှော်နေကြမှာတော့19ရက်နေ့ကံမဲ့ FA Cup Final ဒီပွဲကလည်းတကယ်ကိုပွဲကြီးပွဲကောင်းဖြစ်မယ်လို့ခန့်မှန်းရတာပဲဗျနော
်ဟုတ်ကဲ့ဗျ
ပါကဒီပွဲရလဲဒါနှစ်သင်းစလုံးနဲ့ဒါဖလားလက်မဲ့ယာရီနဲ့ဖြည့်အတွက်အကြိုင်ကစားကြမှာပွဲကြဖြည့်ပြီးဘက်ကတော့ပိုဆိုးတယ်လို့ကိုကျွန်တော်ကတော့မြင်နေတာပါကဆိုတော့ကွန်တီရဲ့အနာဂတ်ကလည်းဒီပြည်မြားလေးဂျိုင်ပွဲကစားနေတဲ့အချိန်မှာတော့အနာဂတ်ကအမြင်များဖြစ်နေတာဒီအသင်းပိုင်ရှင်ကလည်းသိပြီးတော့အဆင်မပြေဘူးပေါ့နော်အမြင်မျိုးကလည်းမရအဲ့တော့ဖြည့်စီမီဒီယာကွန်တီတို့ကတော့ဖီးယားတော်တော်များတဲ့ပွဲလို့ပြောလို့ရတယ်မန်ယူအသင်းတို့ကလည်းဒါဒီနေ့မှာဖလားများတယ်ဆိုတော့မော်ယွန်အတွက်လည်းကွန်တီလောက်တော့ရိုက်ပြရမများပေမဲ့ဒါမန်ယူအသင်းကတော့ကဘာမှပြိတဲ့အများဆုံးဆိုတော့ပြိတဲ့တွေကိုချွေးသိမ့်စီဖို့တို့ကတော့မော်ယွန်တို့ကလည်းဒီပွဲကတော်လေးရေးကြည့်နေရဗျ
โอเค
พอวอลลูเวอร์ဆိုတော့အကျိတ်နေရတော့ရှိမယ်ဗျသူတို့နှစ်ပင်ဒီပင်းများလီမှာတွေ့တော့ဒါတယောက်တည်းစီနိုင်ထားတယ်ဆိုတော့ချက်စီကွင်းမှာတော့ဒါမိုဝတာရဲ့ကိုယ်နဲ့ဝါစီနဲ့နိုင်ထားတယ်ဒါမန်ကွင်းမှာလည်းဒါဝီလျံဒီဦးဆောင်မှုတင်ပေးမှာမန်ယူကလူကာကူနဲ့လင်ကတ်နဲ့ခြေပောက်ကွင်းနဲ့နိုင်ဦးနေတင်ပြီးတော့နိုင်ထားတယ်ဒီနှစ်ထိုက်တိုက်တွေ့ဆုံမှုမှာတော့အင်္ဂလိပ်နေမှာတည်တည်နိုင်ရတာဆိုတော့ဒါပေမဲ့ခုကစားမှာတော့ဝင်ပလေကွင်းမှာဆိုတော့ဒီပွဲကဘယ်လိုနိုင်မယ်ပေးတဲ့အတော့မလို့တက်ရတော့ပြောလို့မရတဲ့ပွဲလို့သုံးသက်လို့ရတယ်ဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော်တို့အင်္ဂလိပ်ပွဲတွေပဲပြီးတဲ့အခါကျတော့မြန်မာဘောလုံးပဲတစ်ချက်ကြည့်အောင်ပါမြန်မာ U16 မင်းကလေးအသင်းဘောလုံးပွဲမှာထိုင်းကိုဗျာတလုံးနဲ့ရေးနှိမ့်သွားတယ်မြန်မာအသင်းကတလောက်လည်းညံ့လာတာမဟုတ်ဖိနေဘလူဖြစ်သွားတယ်လို့ကိုဝနာကိုသုံးသက်လဲ
ဒီပွဲမှာကလေးမလေးကကစားတာကောင်းပါတယ်ထိုင်းနဲ့လည်းရှည်စွာချင်းဒီစကေးပိုင်းချင်းမှာပိတ်ကွာတာမရှိဘူးဗျာကျွန်တော်ထင်တာနီးစနစ်ပိုင်းလို့ထင်တယ်အဲ့တော့ဒီမှာလည်းအပွဲကိုတပွဲလုံးကြည့်လိုက်ရပါပဲဒီမြန်မာမျိုးသူကြီးရေစက်ချောက်တည်းရဲ့နီးစင်ကဒီအရင်အုပ်စုပွဲတွေလို့ပေါ့နော်ဒီအနန်တို့လိုဒီလာဝန်တို့ကပွဲတွေနဲ့လို့အပေါင်းစင်ပေးပြီးတော့ကစားတာမဟုတ်ဘူးကြတယ်အမြင်ပွဲတွေနဲ့ပဲကံမြင်သေးပုံစံနဲ့ပဲကစားတာကြအဲ့တော့ဒီအရင်မောင်းခြင်းမှလည်းဒါထိုင်းယူစက်ချောက်ကတော့ပို့ပြီးတော့အသာရမယ်ဆိုတော့မြန်မာမိကြတွေရဲ့အမြင်ပွဲကစားတဲ့နီးစင်ကဒီတက်စစ်ကိုမထီရဘူးကြပေးလိုက်ရတဲ့ကိုကလည်းတောင်းကံပေါ်နာနေပြစ်တံပေါ်ရတယ်ကန်လိုက်ပြီးတော့ဒါလူရှုပ်ချုပ်ကြနေတိုင်းကပိုင်းပိတ်ပြီးသွင်းတော့တာပေါ့နော်အဲ့တော့ဒီပွဲမှာတော့ဒါမြန်မာနီးပြတွေရဲ့ဒီအမြင်ပေါ်ကစားတဲ့နီးပြတာဆောင်းတာတိုက်စစ်ကမထီရောက်ပဲရှုံးနေကြလို့ကျွန်တော်ထင်နေတာပေါ့ပြီးတော့ဒီကစားသမားတွေကတော့ဒီရှေ့တန်းကမျက်နှာခင်တို့ဆွေမောင်တို့တော်လေးကောင်းတယ်ညာဒီဆက်ချောက်အစင်မှာတော့တော်တော်လေးကောင်းတဲ့တိုက်စစ်မျိုးမရောက်လို့ပြောလို့ရတယ်ဒါပေမဲ့ထိုင်းနဲ့ပွဲမှာသူတို့ဒါမဖောက်နိုင်ဘူးမတွင်းနိုင်ဘူးဆိုတာဒီအမြင်ပေါ်တွေပဲတုံးနေတော့ကိုယ်လည်းလည်းဖန်တီးနေတယ်ဗျာအမြင်ပေါ်တွေကလည်းတိုးတိုးခက်ခဲရှိရတယ်ကိုမရဝင်နဲ့ဝမ်းကြီးနဲ့ရှုံးသွားလို့ပဲကျွန်တော်တို့မြင်နေတာ
အကစားကနာကိုကြားခဲ့ရတာပါခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချက်ကိုကိုအောင်လင်းကပြောပြပေးပါဦး
နျူကလ ီးယားစစ်စင်တွေကိုဖျက်သိမ်းမှုအမေရိကန်ရဲ့တောက်ဆိုချက်ကိုမြောက်ကိုရီးယားကအပြင်းထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ရှေ့လာတဲ့စင်ကာပူမှာထပ်တီးတွေ့မဲ့စီစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ပီရိုကပြောလိုက်ပါတယ်အမေရိကန်နေနဲ့တွေ့ဆုံမှုအသင့်ရှိနေပြီးအစီအစဉ်တိုင်းဖြစ်လာမယ်ဆိုရင်တော့အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ပြဖို့လည်းမျှော်လင့်ထားတဲ့ကြောင်းအင်ပီရိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီနေ့ပဲပြောလိုက်တာပါအမေရိကန်ဘူထောက်လိုက်အကျဉ်းစီ CIA ရဲ့အကြီးအကဲသစ်ဖြစ်အစုပြုထားတဲ့ General Hasper ကိုထက်လွတ်တော်ထောက်လိုက်ကော်မတီကဒီနေ့ပဲထောက်ခံမဲ့ဆင်မဲ့ကန့်ဝင်မဲ့ငောက်မဲနဲ့မဲခွဲအတည်ပြုလိုက်ပါတယ် CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခန့်နိုင်ရေးနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်မှုကိုတော့ထက်လွတ်တော်မှာဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိနေပါတယ်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဖခင်ဖြစ်သူသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့ဖို့ရရှိမှရှိမမှတ်မိရဲ့အကြောင်းတားဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကထက်လွတ်တော်တရားရေးကော်မတီကိုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထက်လွတ်တော်ကော်မတီရဲ့ကြားနာစစ်ဆေးမှုတွေကိုဒီကနေ့ထုတ်ပြန်မှထရန့်ဂျူနီယာရဲ့ဖြေချချက်ကိုအများသိခဲ့ကြရတာပါ။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲကိုကြိုးပမ်းခဲ့သူတက်ကန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ချခံခဲ့ရပြီးတဲ့နောက်ဘီယင်းရဲ့လူငင်းချမ်းသာကွင်းအမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်90အရွယ်ရှိဖြစ်တဲ့အန်ဝါမလေးရှားပြည်ပြစ်မှတ်မြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတန်ရအတွက်စေကူတာမှုခံယူနေတဲ့ကွာလာလမ်ပူဆေးရုံကနေဒီနေ့ထွက်ခွာလာတဲ့အချိန်မှာတော့သူ့ကိုထောက်ခံတဲ့သူရာနဲ့ချပြီးကြိုဆိုခဲ့ကြပါတယ်
။တရင်ချင်းချက်ကိုကောင်းလင်းဦးပြင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ32 kHz 9.35 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.